Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ10ရက်ကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနေ့ခင်သတင်းတွေကိုကိုဆံမိုးဝင်နဲ့အတူချင်ညာပေးပါပါအမေရိကန်မှာလာမယ့်အစိုးရတဲ့အဖွဲ့အတွက်ရေးချွေမှုတွေလုပ်နေရမှာအမိမီကာကွယ်ဆိုင်ရာအတွက်ရေးတဲ့အငိမ့်စားဗိုလ်ချုပ်ကြီးဂျွန်ကယ်ရီကိုရွေးချယ်လိုက်ပါတယ်။ Syrian နိုင်ငံက IS တွေ့ကြုံအဖွဲ့မှာခေါင်းဆောင်ပိုင်းတချို့ထွက်ပြေးနေကြပါပြီ။ Indonesia မှာလူပေါင်း100နီးပါးတေဆုံးခဲ့တဲ့ငလျင်တန်းကြောင့်အာချဲဒေသအတွက်သတင်းနှစ်ပတ်ကြာအရေးပေါ်အခြေအနေညင်ညာလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပါအောင်
။ကောင်းပါပြီရှင်။ဒီမနေ့မှာတော့ဒီတိုင်းရင်းသားလက်နက်ကင်အဖွဲ့၃ဘွဲ့ကိုအကြမ်းဖက်အဖွဲ့တွေဖြစ်ရှမ်းပြည်နယ်လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့ပေါ်တိုင်းရင်းသားအဖွဲ့စီတွေရဲ့တုတ်ပြန်ခြင်းနဲ့ပတ်သက်ပြီးနားဆင်ရမှာကတော
့ဒီနယ်လွှတ်တော်နဲ့လှုပ်တဲ့ဟာကပြည်ထောင်စုကိုတက်ရောက်မယ်လို့ကတော့အများကြီးကတော့ကျွန်တော်တို့မယူဆဘူးဒါပေမဲ့ကျွန်တော်ထင်ကတော့တနက်တချို့အရင်ကတော့ USC
ကချင်မဟာမိတ်အဖွဲ့ကကိုကမ်ဆန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်ဒီအကြောင်းနဲ့တူအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ပလဲစိတ်ကန်ကိုဂျပန်တွေကအလစ်အငိုက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်နှစ်အကြောင်းပြင်သောရရှင်တွေကိုလည်းတည်တခြင်းပုံနဲ့လည်းဖျော်ဖြေပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါ်ခင်မြတ်တဲ့နဲ့ဦးဆန်မှုဝေတို့ပြောပြပေးပါမယ်ရှင
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနဗန်းဖွဲ့ချုပ်ကအုပ်ချုပ်ရေးအရာရှိဟောင်းလင်ဒန်မက်ခ်မဟောင်းကိုအသေးစားစီးပွားရေးဆိုင်ရာစီမံခန့်ခွဲမှုဖြစ်နဲ့ရွေးချယ်လိုက်တယ်လို့ဇီဝလောင်စာထုတ်လွှင့်မှုကိုပံ့ပိုးပေးနေသူရှေ့နေစကော့တ်ပျူရစ်ကိုသဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်ရွေးချယ်လိုက်ပါတယ်။မက်ခ်မဟောင်းဟာအထက်လွှတ်တော်မှာဝင်ရောက်ရွေးခံရမှာရှုံးနေခဲ့သူဖြစ်ပြီးထရမ့်ရဲ့သမ္မတလောင်းမဲဆွယ်ပွဲတွေကိုအစောကတည်းကထောက်ခံခဲ့သူဖြစ်ပါတယ်။သူမှာအမေရိကန်နိုင်ငံအတွက်အလုံကန်တစ်တွေပိုးပြီးရအောင်လှုပ်ဆောင်ဖို့အတွက်ထရမ့်ရဲ့ကြိုးစားမှုမှာအဓိကခန္ဓာကနေပါဝင်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံတွင်းသေးစားလုပ်ငန်းတွေဖွံ့ဖြိုးလာဖို့အတွက်လူလှုပ်ဆောင်မှာဖြစ်ကြောင်းပေါ်တူဖူးနေမှာသူမကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။စကော့တ်ပျူရစ်ကတော့အိုကလာဟိုမာတရားရုံးတရားသူကြီးချုပ်ဖြစ်ပြီးသူကသဘာဝဝန်ကျင်ကာကွယ်ရေးဌာနကိုဦးဆောင်မှာဖြစ်ကြောင်းပေါ်တူဖူးနေမှာပဲအစိုးရရွေးချယ်ရေးအဖွဲ့က New York Times သတင်းဌာနကိုပြောခဲ့တာပါ။အမေရိကန်ရွေးကောက်ခံသမ္မတ Donald Trump ကအကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းဆိုင်ရာပြဿနာများပြားပြီးရှုပ်ထွေးလာတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနအတွက်အငြင်းစားရေးတဲ့ဗိုလ်ချုပ်ကြီး John Kelly ကိုရွေးချယ်လိုက်ပါပြီ။တရားဝင်ရွှေပြောင်းဝင်ရောက်သူတွေကိုချေမှုန်းမှုအတွက် Trump မဲဆွယ်ပွဲအတွင်းကတိပေးထားတာတွေကိုဒီဌာနကနေဆောင်ရွက်ရမှာဖြစ်တယ်လို့လည်း Trump ရဲ့အစိုးရအဖွဲ့တွေရွေးချယ်ရေးအဖွဲ့ကပြောပါတယ်
။ NATO အဖွဲ့ရဲ့ခေါင်းဆောင်အတွင်းရေးမှူးချုပ်General Jens Stoltenberg ကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဆက်ပြီးတော့ထားရှိဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းနေပါတယ်။ Brussels မြို့မှာကျင်းပခဲ့တဲ့ NATO အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေနှစ်ရက်ကြာစီဝေးပြီးမှအခုလိုတိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းဥရောပတိုက်ရဲ့လုံခြုံရေးအခြေအနေနဲ့မကြခင်ဖြစ်လာတော့မဲ့ Donald Trump ဦးဆောင်တဲ့ American ပြည်ထောင်စုအစိုးရအစ်အကြောင်းကိစ္စတွေကိုအာရုံစိုက်ပြီးတော့ဆွေးနွေးကြတာပါ။အရှေ့ယူကရိန်းမှာပြုလုပ်ထားတဲ့အပြစ်ရဆဲမှုကိုချိုးဖောက်မှုတွေကလည်းပုံမှုပြီးတော့ဆိုးဆိုးရွားရွားဖြစ်နေပါတယ်။ Minsk အပြစ်ရသဘောတူညီချက်အရဆစ်လက်နယ်ပစ္စည်းတွေရွှေ့ပြောင်းတည်ဆောက်မှုတွေကိုတားမြစ်ထားတဲ့ကြားကပဲနေ့စဉ်နဲ့အမျှယာနဲ့ချီတဲ့ပောက်ကွဲမှုတွေကလည်းရှိနေဆဲဖြစ်တယ်လို့ General Stoltenberg ကပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှား၊ Ukraine ပြင်သစ်နဲ့ Germany တို့ပါတဲ့လေးဘက်စုံကြီးအစည်းအဝေးကျင်းပရမှာလည်း Minsk အပေါ်mix the board ni je po ba ma cha kan pe nai ne to de mu mya ga bu lo tu ga pyo ba de da ba me tan de man yi a phi sha mu ga da ta khu di do ni lan phit de lo so ba de america nai ngan ja yi win yi john kerry ga le bo ru ni brussel ma tu ni ne nato a phwe win nato a phwe a twin naw song chain phit ne te yak khe de lo germany nai ngan ma russia nai ngan ja yi win yi saji labrov ne twi song ga ba de a di twi song ya ma syria nai ngan a yi ko a di ga tha pi do swi ne ga de lo so ba de
Syria နိုင်ငံက IS တွေ့ကြုံအဖွဲ့မှာခေါင်းဆောင်ပိုင်းတချို့ထွက်ပြေးနေတာတွေ့ရပြီး Syria သဘုံတွေထိမ့်ချုပ်ထားတဲ့နယ်ရီထဲမှာမကြသေးခင်ကပဲ IS ထိတ်တန်းတက်မှု2ဦးထွက်ပြေးသွားခဲ့တယ်လို့ဒေသခံတွေနဲ့စောင့်ကြည့်ဖွဲ့ကနေပြောပါတယ်။ Tunisia ကနေရောက်လာတဲ့ထိတ်တန်းတက်မှုတွေနဲ့ Egypt ဘက်ကလာတဲ့တချို့နောက်လိုက်တွေဟာ Syria က IS အဖွဲ့ရဲ့မြို့တော်ဖြစ်ခေါ်ဆိုကြတဲ့ Raqqa မြို့ကိုဆွန့်ခွာပြီး Syria နောက်မြောက်ပိုင်းကသဘုံတွေထိမ့်ချုပ်ထားတဲ့ Idlib မြို့စီဦးတည်ထွက်ပြေးခဲ့ကြတယ်လို့သတင်းတွေမှာဖော်ပြပါတယ်။စစ်တွေ့ကြုံအဖွဲ့အချင်းဒီဟာတနေ့တခြားဆိုးတဲ့ဆိုးလာနေတယ်လို့ Raqqa ကပြောခွင့်ရဟူဆမ်အီဆာကပြောပါတယ်ရက်ကာ မျိုးရဲက IS တွေရဲ့လှုပ်ရှားမှုတွေကိုသတင်းပို့နေတဲ့တက်ကြွလှုပ်ရှားတဲ့အဖွဲ့ကလည်း IS တွေဟာတိတ်တဆိတ်တပ်ဖြတ်တာခံနေရကြောင်းပြောပါတယ် IS အဖွဲ့ရဲ့လှုပ်ရှားမှုကိုစောင့်ကြည့်နေတဲ့ဒီအဖွဲ့က IS တပ်မှုတွေထွက်ပြေးတာမှန်ကန်ကြောင်းအတည်ပြုပါတယ်တချိန်က IS တွေထိန်းချုပ်ခဲ့တဲ့ရက်ကာမျိုးရဲ့မြောက်ပိုင်းမှာရှိတဲ့ဂျေးရွာတွေကို Cuts တွေဦးဆောင်တဲ့ပြည်သူစစ်တွေကတဖြည်းဖြည်းချင်းတိုက်ခိုက်နေချိန်မှာအဲ့ဒီမျိုးတွေအခိုင်အမာတက်ဆွဲနိုင်မှုအတွက် IS တွေကစူးစမ်းကြတာပါမြို့ပြင်ကရက်ွက်တွေမှာလည်း American Jet တိုက်လေယာဉ်တွေကဘုံးတွေကျဲခဲ့တာပါ American ရာရှိတွေကတော့သူတို့ရဲ့ထိုးစစ်ဆင်မှုကနေရက်ကာမှာရှိတဲ့ IS တွေကိုချိန်မုန်းနိုင်မှာဖြစ်တယ်ပြောဆိုခဲ့ပါတယ်တစ်ချိန်တည်းမှာပဲ Syria နိုင်ငံ Aleppo မှာအပြစ်ခတ်တွေချက်ချင်းရက်ဆဲဖို့အတွက် American ဥဆောင်တဲ့ညွန်မောင်းဖွဲ့ကတောင်းဆိုလိုက်ပါတယ်မျိုးရင်းကပိတ်မိနေသူတွေအတွက်လူသားချင်းစာနာမှုကူညီပေးနေတာတွေကိုနှောက်ယှက်ဖို့စူးစမ်းမှုနဲ့လည်းရုရှားတွေကိုအပြစ်တင်ခဲ့ပါတယ်ကုလသမဂ္ဂရဲ့ Aleppo အတွက်ချမှတ်တဲ့အစီအစဉ်ကို Syria အစိုးရသဘောတူဖို့နဲ့လူသားချင်းစာနာမှုကူညီရေး Aleppo ကိုပေးခွင့်ပြုဖို့ကနေဒါပြင်သစ် Germany Italy Britain နဲ့ American တို့ကတောင်းဆိုလိုက်ကြတာပါ
နေ70ရာစုအတွင်းကဘာတဝမ်းအကျန်းဖက်ဝါရအပေါ်တိုက်ခိုက်ချိန်မုန်းတဲ့နေရာမှာအင်တာနက်ဟာစစ်မြေပြင်တစ်ခုတပွဲဖြစ်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ပြည်တွင်းမှာရောနိုင်ငံတကာမှာပါအစွန်းရောက်ဝါရီတွေအပေါ်ထိုးတဲ့တိုက်ခိုက်ရေးလုပ်ငန်းစဉ်မှာအင်တာနက်ကွန်ရက်ကိုအထူးဂရုစိုက်ပြီးတော့ဆောင်ရွက်ခဲ့တယ်လို့ Texas ပြည်နယ်အောက်လွှတ်တော်အမတ် Mike McCaw ကအမိမီလုံခြုံရေးဌာနရဲ့နှစ်ပတ်လည်အစည်းအဝေးမှာပြောကြားလိုက်ပါတယ်။အောက်လွှတ်တော်ရဲ့အမိမီလုံခြုံရေးကော်မတီဥက္ကဋ္ဌ McCaw ဟာသူတာဝန်ယူခဲ့တဲ့တက်တန်းတစ်ချောင်းမှာအမေရိကန်ပြည်ထောင်စုဟာချင်းချောက်မှုတွေနဲ့အထူးကြုံတွေ့ရတဲ့တိုင်းပြည်ဖြစ်တယ်လို့ဗိုလ်ဒူးနေမှာပြောဆိုလိုက်ပါတယ်။အခုအချိန်မှာကျွန်တော်တို့ရဲ့ရန်သူတွေဟာလူစုဆောင်တဲ့နေရာမှာအလွန်လုံခြုံစိတ်ချရပြီးတော့နောက်ကွယ်ရနေအခြေမျိုးထိုင်းပြီးတော့စီစဉ်နိုင်တဲ့အခြေအနေမျိုးမှာရှိနေတယ်လို့သူကပြောပါတယ်ခင်ဗျာ
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
New American Tan ကမနေ့ကတင်တွေကိုဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းဆူမထရာကျွန်းထိပ်ဖြားအာခဲပြည်နယ်ထဲမှာလူပေါင်း69ဦးသေဆုံးခဲ့တဲ့ပြင်းထန်တဲ့ငလျင်လှုပ်ခတ်ခဲ့တဲ့နောက်ပိုင်းဗိုလ်တပူးနယ်မှာအင်ဒိုနီးရှားအာဏာပိုင်တွေကအဲ့ဒီဒေသကိုသတင်းနှစ်ပတ်ကြာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ပြင်ရ 6.5 ရှိတဲ့ငလျင်ရဲ့ဗဟိုချက်နဲ့အနည်းဆုံးဖြစ်တဲ့ PD ဂျာယာမှာလူပေါင်းရာနဲ့ချီဒဏ်ရာရခဲ့တယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒေသတွေကမူရူဒူမြို့ကလေးမှာတော့ငလျင်တန်းကိုအပြင်းဆုံးခံစားရတာပါ။ငလျင်တန်းခံရတဲ့နေရာတွေမှာလူနာတွေကိုဆေးရုံတွေစီအ мян ပို့ပေးနေတာမို့ဆေးရုံတွေမှာလူနာတွေနဲ့ပြေရှံနေတာပါ။အခုဆိုရင်ဒဏ်ရာသူပေါင်း900ကျော်နေပါပြီ။စိုးရင်ရတဲ့အခြေအနေအများပြားရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါပြင်ကူညီကယ်ဆယ်ပစ္စည်းတွေလေးလံတဲ့ပစ္စည်းတွေဖယ်ရှားဖို့ပစ္စည်းကြိယာတွေအရေးတကြီးလိုအပ်နေတာပါ။အသက်ရှင်ခြင်းသူတွေကိုဦးစားပေးရှာဖွင့်နေတယ်လို့အင်ဒိုနီးရှားသဘောဝဘေးအန္တရာယ်ဆန်ရစီမံခန့်ခွဲအဖွဲ့ပြောခွင့်ရကပြောပါတယ်။အရာရှိတွေစစ်သားတွေနဲ့လူကားပေးတွေအပါဝင်ကယ်ဆယ်လို့ဒါကတော့အနည်းဆုံး1000လောက်ချထားတယ်လို့ပြောပါတယ်
။ပါကစ္စတန်လျင်ဒဇင်းဟာဘူရူနီကနိုင်ငံရဲ့မြောက်ပိုင်းချီထရာမြို့ကနေအစ္စလာမဘတ်ကိုပြန်တန်းနေစဉ်ပြက်ကျပြီးတော့စီးနင်းလိုက်ပါသူ48ဦးလုံးတေဆုံးသွားခဲ့ပါတယ်။နိုင်ငံပိုင်း PIA ခီးစဉ်အမှတ် 611 ဟာ Heavily မြို့အနီးလူသူမနီးတဲ့တောတောင်ထူထွက်ရာနေရာမှာမီးပေါက်ကွဲပြီးတော့ထိုးကျသွားတာဖြစ်တယ်လို့မျက်မြင်သက်သေတွေနဲ့ရဲရာရှိတွေကပြောပါတယ် ATR 42 Double Prop Double Pancata အမျိုးအစားလေယာဉ်တစ်စီးဟာခီးတဲ့42ဦးနဲ့လေယာဉ်ဝန်ထမ်း55ဦးလိုက်ပါသွားပြီးတော့ရုပ်အလောင်းအလုံးကိုပြန်ပြီးတော့တွေ့ရှိထားပါတယ်ရုပ်အလောင်းအလုံးဟာမီးလောင်ကျွမ်းနေပြီးတော့မမှတ်မိအောင်လောက်ဖြစ်နေတဲ့အတွက်ဘသူဘဝဖြစ်တယ်ဆိုတာကို DNA နဲ့စမ်းသပ်ပြီးမှဖော်ထုတ်ပြီးမိသားစုတွေရှိကိုပြန်ပေးမှဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2004ခုနှစ်တုန်းကဗြိတိရှ်ရာတန်တမန်ကိုလက်ပစ်ပုံးနဲ့တိုက်ခိုက်ရမှာပါဝင်ခဲ့မှုနဲ့တရားဝင်အစ္စလာမ်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူနဲ့အပေါင်းပါနှုတ်တို့ကိုတည်တံချမှတ်ထားတာအတွက်တရားရုံးကဗိုလ်တပုနေမှာဆက်လက်အတည်ပြုပေးလိုက်ပါတယ်။တရားဝင်ကျင်းနာထားတဲ့ဟာကတ်တူဂျီဟတ်အဖွဲ့ခေါင်းဆောင်ဖြစ်သူတရားခန်းမဖ်တီအဗ်ဒူဟန်နန်ရဲ့ရှေ့နေတွေကတော့အထက်တရားရုံးရဲ့ဗိုလ်တပုနေဆုံးဖြတ်ချက်အတွက်ပြန်လည်သုံးသပ်ဖို့သူတို့ထပ်ပြီးအယူခံဝင်သွားမယ်လို့ပြောပါတယ်။ဟန်နန်နဲ့အပေါင်းပါနှုတ်တို့ဟာ2004ခုနှစ်တုန်းကမြောက်ပိုင်းရှာလတ်မြို့ကနာမည်ကြီးအစ္စလာမ်ဖျားချောင်းကိုလက်အောက်လက်ပတ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘွားဗြိတိရှ်ကော်မရှင်နာမင်းကြီးအန်ဝါ ချောင်ဒရီကိုလက်ပစ်ပုံးနဲ့တိုက်ခိုက်ခဲ့မှုအတွက်2008ခုနှစ်ထဲမှာအပြစ်ရှိကြောင်းတွေ့ရှိထားတာပါ။ချောင်ဒရီကတော့ထိခိုက်မှုမရှိပေမဲ့ရဲရရှိသုံးဦးသေဆုံးပြီးလူပေါင်း80ဒဏ်ရာရရခဲ့ပါတယ်။အဲဒီတုန်းကတရားရုံးကဟန်နန်ရဲ့အပေါင်းပါနှုတ်ကိုတသက်တကျွန်းပြစ်ဒဏ်ချမှတ်ခဲ့တာပါ။ ထဏန်ကတော့2000တခုနှစ်တုန်းကနှစ်သိကူးပွဲတော်တွင်တိုက်ခိုက်မှုလုပ်ခဲ့တဲ့အတွက်လူ10ဦးသေဆုံးခဲ့ရမှုနဲ့တေဒန်အချက်မှတ်ခံထားရတာဖြစ်ပြီး2004ခုနှစ်မှာပဲဝန်ကြီးချုပ်ရှိတ်ခါစီနာကိုပြစ်မှတ်ထားတဲ့လက်ပစ်ပုံးတိုက်ခိုက်မှုတွေလူပေါင်း24ဦးသေဆုံးခဲ့တဲ့အမှုတွေလည်းတရားရင်ဆိုင်ရဖို့ရှိပါတယ်။အဲဒီတိုက်ခိုက်မှုမှာဝန်ကြီးချုပ်ဟာစီနာကတော့ဒဏ်ရာတစုံတရာမရခဲ့ပါဘူး။
အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းမိသားစုရဲ့ဂုဏ်သိက္ခာကိုကာကွယ်ရဆိုတဲ့စင်ကြီးနဲ့ပြုလုပ်တဲ့တပ်ဖြတ်မှုတွေမနစ်ကထက်800ရာခိုင်နှုန်းမြင့်တက်လာတယ်လို့မှတ်တမ်းတွေကသိရတဲ့အကြောင်းအစိုးရအရာရှိတွေကပြောပါတယ်။အမျိုးသမီးလူခွင့်ရေးအဖွဲ့တွေကတော့ဒီရာဇဝတ်မှုတွေကိုစစ်ဆေးအရေးယူပေးဖို့တောင်းဆိုနေကြပါတယ်။2015ခုနှစ်အတွင်းမိသားစုရဲ့ဂုဏ်သိက္ခာကိုကာကွယ်ရဆိုတဲ့အယူဆနဲ့တပ်ဖြတ်မှုတွေပေါင်း250တမှုရှိခဲ့ပြီးအဲ့ဒီမတိုင်ခင်က28မှုသာရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြတ်တဲ့ဦးဆံမှုဝေတို့ကြေညာပေးကြတာပါ။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။အရင်ဆုံးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့3ဖွဲ့ကိုအကြံဖက်အဖွဲ့ဖြစ်တက်မှတ်လိုက်တဲ့ပေါ်တုတ်ပြန်ချက်ကိုတင်ပြပေးပါမယ်။ရှမ်းပြည်မြောက်ပိုင်းမှာစစ်ရေးပြင်းထန်နေချိန်ရှမ်းပြည်နယ်လွှတ်တော်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့3ဖွဲ့ကိုအကြံဖက်အဖွဲ့စီဖြစ်တက်မှတ်လိုက်တာဟာလက်ရှိဖော်ဆောင်နေတဲ့ပြည်တွင်းရင်းချမ်းရေးကိုထိခိုက်နိုင်တယ်လို့တတိုင်းပြည်လုံးပြစ်ခတ်ရဆဲရေးလုပ်ငန်းစဉ်ကိုလည်းအနောက်ရှက်ဖြစ်စေနိုင်တယ်လို့ပြပရောက်တိုင်းရင်းသားအဖွဲ့တွေကပြောဆိုလိုက်ကြပါတယ်။တတိုင်းပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရအနေနဲ့တိုင်းရင်းဒေသတွေမှာတမတော်ဘက်ကထိုးစစ်ဆင်မှုတွေကိုဟန့်တားဖို့လိုတယ်လို့လည်းတိုက်တွန်းပြောဆိုလိုက်ပါတယ်။အကြောင်းစုံကိုမှတ်စုမှုပြောပြပေးပါပါရှင်။
တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့ပေါင်းစည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြမအစိုးရတပ်မတော်တို့ကြားလေကြောင်းတွေနဲ့ပါထိုးစစ်ဆင်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်လွှတ်တော်ကမနေ့ဗုဒ္ဓဖူးနေ့တုန်းကအဲ့ဒီတိုင်းရင်းသားမဟာမိတ်အဖွဲ့တွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ KIA, MMDAA, TLLA အဖွဲ့တွေကိုအကြမ်းဖက်အဖွဲ့စည်းဖြစ်သတ်မှတ်ကြောင်းမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်လွှတ်တော်တွင်အမတ်နေရာအများစုနေရာယူထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်အစိုးတင်သွင်းပြီးတော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ကထောက်ခံဆွေးနွေးခဲ့တဲ့အကြောင်းရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။တက်မတော်သားလွှတ်တော်ကိုယ်စားလှယ်နှစ်ဦးကထောက်ခံဆွေးနွေးရတယ်ဒီမှာတက်တက်ပြီးတော့အဲ့ဒီအပြင်ကျွန်တော်တို့ USTV ကကိုယ်စားလှယ်လေးဦးကလည်းအဲ့အစိုးကိုထောက်ခံဆွေးနွေးရပါလိမ့်။ပြီးတော့ NLD လွှတ်တော်ကိုယ်စားလှယ်တူကဒါကိုကန့်ကွက်ဆွေးနွေးရတာပါလိမ့်။ဒီလေပိုင်းကျတော့ကျွန်တော်တို့နေလုံကြီးပေါ့ပုံမှုစုံမအောင်ပါနေပြီးတော့မှအေးရကိုယ်စားလှယ်ဒါကိုဒီမှာထောက်ပြပြီးမှဆွေးနွေးတော့ပါလိမ့်။လက်နက်ကိုင်သုံးဖက်ရတယ်လို့အဲဒီလိုနှုတ်ရက်ကအစမ်းဖက်လက္ခဏာမျိုးပေါ်တယ်ထောက်ခံဆွေးနွေးတဲ့သဘောမျိုးပေါ့အစိုးရပိုင်းကလည
်းအခုလိုရှမ်းပြည်နယ်လွှတ်တော်ကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုအစမ်းဖက်အဖွဲ့အစည်းဖြစ်တက်မှတ်လိုက်တဲ့အပေါ်ငြိမ်းချမ်းရေးကိုအထောက်အကူပြုမှာမဟုတ်တယ်လို့လက်ရှိတည်ဆောက်နေတဲ့ယုံကြည်မှုကိုလည်းပြက်ပြားစေနိုင်တယ်လို့အရက်ဖက်လူမှုအဖွဲ့အစည်း150ကျော်ကလည်းတခဲနဲ့ကန့်ကွက်စာအိတ်ဖွင့်ပေးပို့လိုက်ကြပါတယ်အမေရိကန်ပြည်ထောင်စု Washington DC အခြေစိုက် Kachin Alliance Kachin မဟာမိတ်အဖွဲ့ကကိုကမ်ဆန်ကလည်းအခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပြည်နယ်လွှတ်တော်ကအကျန်းဖက်အဖွဲ့အဖြစ်တက်မှတ်လိုက်တဲ့အပေါ်ရှုံချပြီးဒါဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအနှောက်အယှက်ဖြစ်စေတဲ့လုပ်ရဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်ကျွန်တော်တို့အခုဒီမိုကရေစီဆိုပေမဲ့ကျွန်တော်ရဲ့ဒီမိုကရေစီကပြောင်းပြန်ဒီမိုကရေစီပေါ့နော်အထက်ကနေအောက်ကိုဆင်းတဲ့ဒီမိုကရေစီဖြစ်နေသေးတယ်အဲ့လိုဆိုတော့ပြည်နယ်လွတ်တာနဲ့လှုပ်တဲ့ဟာကပြည်ထောင်စုကိုတက်ရောက်မယ်လို့ကတော့အများကြီးကတော့ကျွန်တော်တို့မယူဆဘူးဒါပေမဲ့ကျွန်တော်ထင်ကတော့တာနဲ့တချို့ဒီအရင်ကတော့ USDP လက်ချံပေါ့နော်ကြံ့ခိုင်ဖွံ့ဖြိုးရေးလက်ချံတွေကနေပြီးတော့လှုပ်တဲ့အရာပဲလို့ဒီကတိုက်ခိုက်ဖြတ်စီးမှုဆိုတာဒီမူဇေဘက်ကျွန်တော်မပြောပါနဲ့အရင်2017ခုနှစ်ကနေပြီးတော့နိုင်ငံရေးရေရွက်ချက်ရှိရှိဖြတ်စည်းရတာဘာလို့လဲဆိုတာကျွန်တော်အကုန်လုံးအမှန်ကကျွန်တော်ပြန်ပေါ်ပြတင်ပါတယ်အဲ့ဒါအကုန်လုံးပေါ်ပြမှာတကယ်ရာဇဝမှုစစ်ရာဇဝမှုမြောက်တဲ့ဟာဘာလို့လုပ်ခဲ့လဲအဲ့ဒါအကုန်လုံးအရေးယူပါ
ပြည်တွင်းငြိမ်းချမ်းရေးကိုဥဆောင်ပြီးတော့ဖော်ဆောင်နေတဲ့အမျိုးသားပြန်လည်သွင်းမြေရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဘက်ကတော့တရားမီလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးအတွက်အပြစ်ရက်လက်မှတ်မထိုးထားရသေးတဲ့လက်နက်ကိုင်ဖွဲ့တွေအတွက်လမ်းဖွင့်ပေးထားတယ်လို့ဆိုနေချိန်မှာပဲအခုလိုမျိုးပြည်နယ်လွှတ်တော်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်လိုက်တဲ့လုပ်ရဟာစိုးရိမ်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုကရင် Organization USA ကရင်အဖွဲ့အကြံပေးကော်မတီအဖွဲ့ဝင် Daily 2ကလည်းပြောပါတယ
်ကကွေရှုပ်ရှားဖို့ရှိတယ်နော်အဲ့ဒါပြောပြောမယ်အောင်စားစုကြည်ကလူတို့ရဲ့အစိုးရပေါ့နော်လူတို့ရွေးချယ်တာပြီးတော့အဲ့လိုမျိုးအရင်တော့ပြောတာကတော့ဘယ်လိုပြောမလဲ NCA မထိုးတဲ့လူအေးစစ်စစ်ပြန်ဆွေးနွေးပြီးတော့တို့လည်းပါဝင်ပါတယ်မှုရှိအောင်တို့ကအားလုံးကြိုးစားမယ်အခုပြန်ကြည့်မယ်ဆိုလို့ရှိရင်ပြောတဲ့အလောက်ကလုံးဝမကိုက်ဘူးပေါ့နော်ဒီလိုမဲ့ဆက်လုပ်မယ်ဆိုလို့ရှိရင်အဲ့ဒီခုနသုံးဖက်ဒါမကဘယ်လိုပြောမလဲနောက်ပိုင်းဆိုလို့ရှိရင်များလာမဲ့အခြေအနေရှိတာပေါ့နော်ဒီအနောက်ရှေ့ရှ ှိမဲ့လာလာရှိတာပေါ့နော်အဲ့လိုမျို
းပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့တုန်းကလည်းနေပြည်တော်ပြည်သူ့လွတ်တော်အစည်းအဝေးမှာအခုစီရေးပြိပခတ်မှာပါဝင်နေတဲ့တိုင်းရင်းသားအဖွဲ့၄ဖွဲ့ဟာအရတားပြည်သူတွေနဲ့အစိုးရအခြေခံအဆောက်အဦတွေကိုထိခိုက်ပျက်စီးစေတာကြောင့်အကြမ်းဖက်အဖွဲ့အဖြစ်လွတ်တော်ကသတ်မှတ်သင့်ပြီလို့ယူဆကြောင်းပြည်သူ့လွတ်တော်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကဆွေးနွေးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းထောက်ပြဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းပြည်သူ့လွတ်တော်တွင်မှာကန့်ကွက်မဲ244မဲထောက်ခံမဲ142မဲကြားနေမဲ9မဲနဲ့ကန့်ကွက်မဲကများတဲ့အတွက်အတည်ပြုနိုင်ခြင်းမရှိဘဲမှတ်တမ်းသာတင်နိုင်ခဲ့ပါတယ်ရှင်
။မဆူမတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတခါတော့ဒီရခိုင်ပြည်နယ်အရေးအင်ဒိုနီးရှားနဲ့မလေးရှားတို့ရဲ့ချင်းကပ်ပုံနဲ့ပတ်သက်တဲ့သုံးသက်ချက်ကိုနားဆင်ရပါမယ်။အာဆီယံအဖွဲ့ဝင်တွေဖြစ်ကြတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ပေါ်မြန်မာနိုင်ငံရဲ့ဒီဆက်ဆံရေးကွာခြားတာဟာမြန်မာနိုင်ငံအပေါ်ရခိုင်ရင်းနဲ့ပတ်သက်ပြီးဒီနိုင်ငံရဲ့ချင်းကပ်ပုံချင်းမတူတာကြောင့်ဖြစ်တယ်လို့ဒီမြန်မာအရေးကျွမ်းကျင်သူတူကသုံးသပ်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဗြိတိသျှတွေကိုမလေးရှားဝန်ကြီးချုပ်ကိုရိုင်ကကန့်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်ခဲ့တာဟာအပြုသဘောမဆောင်တဲ့ချင်းကပ်မှုလို့လဲအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရ NCGUB ရဲ့နိုင်ငံခြားရေးဝန်ကြီးဥပိုလ်လာတင်ကပြောဆိုခဲ့တာပါအသေးစိတ်ကိုမှန်နနာဆက်ပြောပြပါမယ်ရှင်
ပြည်တွင်းရေးကနေဒေတာတွင်အာဆီယံအရေးတီဖြစ်လာနေတဲ့ရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ရဲ့ချင်းကပ်ပုံချင်းဟာကွဲပါတယ်။ကမ္ဘာမှာမွတ်စလင်လူ့ရေးအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးရန်နိုမာဆူရီမြန်မာနိုင်ငံကိုအင်္ဂါနေ့ကလာရောက်ပြီးတော့ရခိုင်ပြည်နယ်အရေးနဲ့ဖွံ့ဖြိုးရေးအကူအညီတွေကိစ္စဆွေးနွေးရမှာမြန်မာနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကလက်ခံတွေ့ဆုံခဲ့တာပါ။ဒါပေမဲ့လည်းမလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့တွေ့ဆုံဖို့တောင်းခံမှုကိုတော့ဒေါအောင်ဆန်းစုကြည်ကရိုဟင်ဂျာအရေးဆွေးနွေးမယ်ဆိုရင်မတွေ့လို့တဲ့အကြောင်းတုံ့ပြန်ခဲ့တယ်လို့မလေးရှားဝန်ကြီးချုပ်နာချစ်ရာဆက်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြခဲ့ကြပါတယ်။အာဆီယံအသင်းဝင်နိုင်ငံတွေလည်းဖြစ်မွတ်စလင်နိုင်ငံတွေလည်းဖြစ်တဲ့အပြင်ဘာသာစကားချင်းနဲ့တူညီကြတဲ့အင်ဒိုနီးရှားနဲ့မလေးရှားပေါ်မြန်မာနိုင်ငံရဲ့ဆက်ဆံမှုမတူညီရတာနဲ့ပတ်သက်ပြီး NCGUB ရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့ဘူးသူဥပိုလ်လာတင်ကအခုလိုပြောဆိုခဲ့ပါတယ်။
ဒါကကျွန်တော်တူတဲ့အမြင်ပြောရမယ်ဆိုရင်တော့ပြည်သူ့ဘောဆောင်တဲ့ပါဝင်ပတ်သက်မှုဆိုတာဟာအများရန်အာဆီယံဖွဲ့ဝင်နိုင်ငံတွေကကင်ဆွေးကျင့်သုံးခဲ့တယ်ဟုတ်ပါဖြစ်ပါတယ်။အဲ့တော့ဒီဖွဲ့ဝင်နိုင်ငံတွေကနိုင်ငံတိုင်းတနိုင်ငံစီဟာအဲ့ဒီလိုပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုနဲ့တနိုင်ငံရဲ့ကိစ္စဒီကိုတနိုင်ငံကပြောကျင်တယ်ဆိုရင်တော့မှပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုပါဝင်ပတ်သက်မှုမျိုးကစတဲ့နိုင်ငံအကျိုးဆုံးမှာဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံနဲ့လည်းပဲမလေးရှားနဲ့အင်ဒိုနီးရှားကြားထဲမှာဘယ်သူကအပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးရှိတယ်လဲဘယ်သူကတော့အဖြတ်သဘောဆောင်တဲ့ဒါမှမဟုတ်အပြုသဘောမဆောင်တဲ့ချင်းကပ်မှုမျိုးနဲ့ချင်းကပ်တယ်ဆိုတဲ့အပေါ်မှာလွတ်လွတ်လပ်လပ်ရွေးချယ်ရင်းပယ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်ပြီးခဲ့တဲ့တနင်္ဂနွေနေ့ကရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့ကင်တွယ်ဖြစ်ရှင်းမှုကိုမကျေနပ်ကြောင်းပြသတဲ့အနေနဲ့မလေးရှားဝန်ကြီးချုပ်နာဂျီရာဆက်ကိုတိုင်ကွာလာလမ်ပူမှာကန့်ကွက်ဆန္ဒပြခဲ့တယ်လို့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတုတ်တင်ရှင်းလင်းမှုတွေလုပ်နေတယ်လို့ဆွဆွဲခဲ့တာဖြစ်ပါတယ်။တနိုင်ငံရဲ့ပြည်တွင်းရေးကိုတနိုင်ငံကဝင်မဆွဲရဆိုရဲမှုရှိထားတဲ့အာဆီယံနိုင်ငံတွေကြားမှာမလေးရှားဝန်ကြီးချုပ်ရဲ့လှုပ်ရက်နဲ့ပတ်သက်ပြီးသုံးသပ်မှုတွေလည်းအမျိုးမျိုးထွက်ပေါ်ခဲ့တာပါ။ဥပိုလ်လာတင်ကတော့
အပြုသဘောဆောင်တဲ့ဆွေးခဲ့လို့ရှိရင်အခုလိုပဲနိုင်ငံကောင်းဆောင်အဆင့်မှာအပြန်လန်ချင်းကပ်ဆွေးနွေးမှုတွေကိုယ့်ရဲ့ဆိုရင်ပုံမှန်မှုတွေကိုပေါ်ပြတာတွေလုံနိုင်ရဲ့သားနဲ့ဘာလို့ပြည်သူလူထုတွေကတော့တုံ့လေရှိတဲ့ကိစ္စမျိုးဝန်ကြီးချုပ်ကိုယ်တိုင်ကဥဆောင်တယ်လေဒါဟာမလေးရှားနိုင်ငံရဲ့နိုင်ငံခြားရေးသဘောထားလားဆိုတဲ့ဟာအချိန်ထဲမှာပဲဒါကဟိုမလေးရှားပြည်တွင်းနိုင်ငံရေးကိုကြည့်မယ်ဆိုရင်လည်းပဲတချို့ဝေဖန်နေကြတယ်လို့ပဲမလေးရှားဝန်ချုပ်နေနဲ့သူ့ရဲ့ကြဆင်းနေတဲ့ပြည်သူလူထုထောက်ခံမှုကိုပြန်ရအောင်ဒါဟိုနိုင်ငံရေးသမားတွေလုပ်နေရှိပါတယ်အမျိုးသားရေးကိစ္စပေါ့နော်ပါပါရေးကိစ္စနဲ့ဆက်နွယ်လို့ဖြစ်စေကျွန်တော်တို့အမျိုးသားရေးကိစ္စနဲ့ပတ်သက်လို့ဖြစ်စေပြည်သူလူထုအာရုံပြောင်းပြီးတော့ဆွဲဆောင်တာမျိုးလုပ်တယ်လို့ပဲဒါအများဝေဖန်တယ်လို့ကျွန်တော်လည်းပဲစဉ်းစားမိပါတယ
်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာမလေးရှားတမတ်ကြီးကိုဆင့်ခေါ်ပြီးတော့သတိပေးခဲ့တယ်လို့မြန်မာသမ္မတအာရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကလည်းမလေးရှားဝန်ကြီးချုပ်ရဲ့လှုပ်ရဟာအာဆီယံပြည်ညို့ချိုးဖောက်တာဖြစ်တယ်လို့ပြောဆိုခဲ့တာပါဒီပေါ်မလေးရှားဝန်ကြီးချုပ်နာဂျစ်ရက်ဆက်ကတော့မြန်မာနိုင်ငံအနေနဲ့ဗရင်းညင်ရဲ့အစိပ်ပိုင်းလေးတစ်ခုကိုသာရွေးချယ်ဖက်ခဲ့ပြီးကျန်တာတွေကိုလစ်လျူရှုခဲ့တယ်လို့တုံ့ပြန်ခဲ့ပါတယ်။ အော်တိုဘာလ9ရက်နေ့ကမောင်နှုံးမြို့နယ်တွင်နေကြားဆောင်ရဲစခန်း3ခုတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရပြီးတဲ့နောက်ပိုင်းမြမအာနာမယ်တွင်ရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ချုပ်ဖောက်မှုတွေကြက်ကြက်ပြက်ပြက်ဖြစ်ပေါ်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာမှဝေဖန်မှုတွေထွက်ပေါ်လာတာကြောင့်ကိုဖီအနန်ကိုရိုင်းအထည်ဒေသကိုတွားရောက်ပြီးအခြေအနေတွေကိုကွင်းဆင်းလေ့လာခဲ့တာပါခီးစင်ကပြန်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်းမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဆွဆွဲချက်ဟာတိတ်ကိုပြင်းထန်လွန်ပြီးဒီလိုဆွဆွဲနိုင်မှုအတွက်တရားဥပဒေရှုထောင့်ကသုံးသပ်ဖို့လိုသလိုလက်လွတ်စပယ်လုံးချပြောဆိုလိုက်လို့ရတဲ့ကိစ္စမဟုတ်ဘူးလို့ကိုဖီအနန်ကပြောဆိုခဲ့ပါတယ်ရှင်
။မန္တန်ချန်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ထပ်မြန်မာသတင်းဘက်ကိုတင်ပြပေးပါမယ်။နှစ်နဲ့ချီအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေအပြင်လက်တလို့စစ်ရဲတင်းမာမှုတွေကြောင့်ပြေးနေရတဲ့စစ်ရှောင်ဒုက္ခသည်တွေကတောင်းနဲ့ချီရှိတာမို့ဒုက္ခသည်ဥယျပိုတိုးလာနေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေအတွက်စာနာရိတ်ခါအခက်အခဲတွေဖြစ်နေပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာမြန်မာစစ်ပီးဒုက္ခသည်တွေအရေးလာရောက်တင်ပြနေတဲ့ IDP ရေးကူညီပေးနေသူဒေါ်မီရီတွန်ကပြောဆိုလိုက်တာဖြစ်ပါတယ်။ပြည်စုံကိုတော့ဆက်သွယ်မြင့်မြန်ထားမဆုမွန်ပြောပြပေးပါမယ်ရှင
်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြမတမတော်ကြားတိုက်ပွဲတွေပြင်းထန်ပြီးစစ်ရေးတင်းမာလာနေလို့ဒေသခံပြည်သူတွေဟာအသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။လွန်ခဲ့တဲ့နှစ်တွေကလေးကစစ်မီးမငြိမ်းနိုင်သေးတဲ့အခြေအနေကြောင့်ဒုက္ခသည်ဥယျာဉ်ကသိန်းကဏ္ဍရှိနေချိန်မှာပဲအခုရှမ်းမြောက်ပိုင်းစစ်ရေးကြောင့်တရုတ်မြန်မာနယ်စပ်အပါအဝင်ဘေးလွတ်ရာကိုထွက်ပြေးနေရသူကတောင်းကဏ္ဍအထိရှိလာနေလို့စားနပ်ရိက္ခာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့ဒုက္ခသည်အရေးကူညီပေးနေသူဒေါ်မယ်ရီတွန်ကပြောဆိုလိုက်ပါတယ
်။ကချင်နဲ့ရှမ်းမှာဖြစ်ပျက်နေတဲ့စစ်ပွဲကြောင့်မလို့ပြီးတော့ IDP အစ်စ်တွင်တိုးလာတယ်2017ဒီပြည်တွင်းစစ်ဆဖြစ်ကြတဲ့ကနေကချင်နဲ့ရှမ်းပြည်နယ်မှာဒုက္ခတွေပေါင်းအားလုံးက3,200ကျော်ရှိရပါတော့3,200ကျော်ရှိတဲ့မှာအခုလွန်ခဲ့တဲ့လုံးပါ20ရက်နေဆဖြစ်တဲ့စစ်ကြောင်မလို့ကတရုတ်ပြည်ဘက်ကိုလည်းထွက်ပြေးနေလို့အားလုံးဟာ2000လောက်ရှိနေတယ်ပေါ့လေနော်အဲ့ဒါရှိနေတယ်အခုလက်ရှိကြုံတွေ့နေရတာကဒုက္ခတွေ4000ကျော်ဟာဆိုလို့ရှိရင်လုံးထဲတဲ့ဒီစက်တင်ဘာကနေစပြီးမှဒါအခြေခံအစားအသောက်ကိုတောင်မှရရှိဖို့ခက်ခဲတဲ့အချိန်ဖြစ်နေရပေါ့နော
်ဒုက္ခတွေရှိတဲ့နေရာကိုစားနေရိတ်ခါဆေးဝါးပစ္စည်းတောက်သုံးရင်းနဲ့အခြေခံဆေးဝါးပစ္စည်းပေးပို့နိုင်မှုမှလည်းလုံခြုံရေးအကြောင်းပြချက်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့နိုင်မှုအခက်အခဲဖြစ်နေတယ်လို့သူကစက်ပြောပါတယ
်စစ်တပ်ကနေပြီးမှပေါ့လေနော်ဒါဟန့်သားတာတို့ထိမ့်သိမ်းတာတို့ရှိပါတယ်ဥမာစစ်ဆန်တို့ဘာတို့အခြေခံအစားအသောက်တွေတပ်ပို့တဲ့အခါမှာတို့နောက်ပြီးတော့ဆေးဝါးတွေပို့တဲ့အခါတွေမှာအဲ့လိုမျိုးကန့်တတ်တာတွေရှိတယ်ပမောမြို့နယ်ပေါ့နော်ပမောခံမြို့နယ်ရှိလို့နောက်ဒီဘက်ကရှမ်းပြည်နဲ့ကချင်ပြည်နယ်ဆက်ဒီဘက်မှာရှိတဲ့အဲမောင်ဝင်းကြီးတို့ဘာတို့နောက်အဲရှမ်းမြောက်ဒေသအတွင်းမှာအခုစစ်ပြည်နယ်အတွင်းမှာရှိနေတဲ့ဒုက္ခတွေစခန်းရှုပ်ဆိုရင် August September လတည်းကိုရိခာထောက်ပံ့မရရှိတော့တာမျိုးရှိတာပေါ့လေနော
်အမေရိကန်ပြည်တော်စုအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီဟာအရေးတကြီးလိုအပ်နေတယ်လို့လည်းဒေါ်မယ်ရီတွန်ကပြောပါတယ
်ကျမတို့ဒီ3ရက်4ရက်အတွင်းမှာကျမတို့တော်တော်များများဒီ Concrete Man တွေ Signature တွေနဲ့နောက်သက်ဆိုင်ရာအဖွဲ့အစည်းတွေကျမတို့စကောပြောမိပါတယ်နောက်အမေရိကန်မှာလည်းအခုချိန်မှာကဒါအစိုးရအဲ့တဲ့ခုပြန်ပြီးတော့လုပ်ဖို့အခြေအနေတစ်ခုဖြစ်နေတဲ့အခါမှာဒီ policy ဘိုင်းအနေနဲ့ကတော့တို့ရရတော်တော်ပြောခဲ့တဲ့အနေထားရှိတယ်ဒါပေမဲ့ကျမတို့ကိုအကြံပြုတဲ့ဟာကတော့ American အစိုးရရဲ့ဒီ USAID တို့ USIP တို့နဲ့ပေါ့လေနော်ကျမတို့ကိုဒါဆက်တွေ့ပြီးမှအတိအချာဖြစ်နေတဲ့ဟာလေးကိုပြောပြရင်တော့လုပ်ပေးနိုင်တဲ့အပိုင်းလေးတော့ရှိနိုင်ပါတယ်ဆိုတဲ့ဟာမျိုးကိုအကြံပြုချက်အကောင်းဘက်ကနေပြောတဲ့ဟာမျိုးလက်ခံရရှိပါတယ
်အရသာအစိုးရလက်ထက်မှာလည်းဒုက္ခသည်တွေအခက်ခဲဟာပြေလည်မသွားပဲပိုးပြီးတော့မှအခက်ခဲဖြစ်လာရတဲ့အခြေအနေဖြစ်လာနေတယ်လို့ထောက်ပြပါ
ဒီနေ့ချက်ချီကကျမတို့အနေနဲ့ဒါနိုင်ငံတော်အစိုးရကနေဒီရတအစိုးရတက်လာနောက်ပိုင်းမှာ IDP တွင်ကိုကြီးထောက်ပံ့တယ်ဆိုတာမျိုးကျမတို့အခါမှမကြမိဘူးကျမတို့မေးကြည့်တဲ့အခါမှာလည်းဘတ်ဂျက်မရှိပါဘူးဆိုတဲ့ဟာမျိုးကျမတို့ကြားတယ်တောင်းကျမတို့အနေနဲ့ဒါမေးခွန်းရှိတယ်ဥမာစစ်ဘက်အတွက်ဘတ်ဂျက်တောင်ဘလောက်များနေလဲဆိုဘာလို့ဒီလိုကိုယ့်ရဲ့နိုင်ငံသားဖြစ်တဲ့ကိုယ့်ရဲ့ပြည်သူပြည်သားနိုင်ငံသားတွေဒုက္ခရောက်နေဟာဘာဖြစ်လို့ဒီအရာပုံမရမချမှတ်ပေးနိုင်ရလဲဆိုတဲ့ပေါ့မေးခွန်းကျမတို့မှာရှိပါတယ်ပေါ့နော
်ရွှေပြောင်းဒုက္ခတွေရဲ့အရေးကူညီပေးနေသူဒေါ်မယ်ရီတွန်နဲ့ကိုစားကြီးတို့ဟာအခုဆိုရင်တော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကိုရောက်ရှိနေပြီးမြန်မာပြည်ကစစ်ပီးဒုက္ခသည်တွေအရေးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေရောနှဲသွားတဲ့အခြေအနေဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အစိုးရပိုင်းနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုလာရောက်တင်ပြနေခြင်းလည်းဖြစ်ပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါအခုတော့နိုင်ငံတကာဆိုင်ရာသတင်းလွှာဘက်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုဟာဝိုင်ယီပြည်နယ်ပလဲစိတ်ကမ်းကို1942ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာဂျပန်ကအလေငိုက်ဝင်တိုက်ပြီးအကြီးအကျယ်ပျက်စ စီးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုအမေရိကန်သမ္မတ Franklin Delano Roosevelt ကအဖြစ်အပျက်အစိုးကြီးအဖြစ်အမျက်ကျန်ရိတ်ခဲ့မယ်လို့ပြောဆိုခဲ့ပြီးအမေရိကန်လွှတ်တော်ကိုစစ်ကြေညာဖို့တောင်းဆိုခဲ့တဲ့နောက်ဒုတိယကမ္ဘာစစ်ထဲအမေရိကန်ဝင်ရောက်လာခဲ့တာဖြစ်ပါတယ်။ဒီနေ့ဟာတိုက်ခိုက်မှု85နှစ်မြောက်နှစ်ပတ်လည်ဖြစ်ပြီးမျက်မြင်သက်သေတွေနဲ့အသက်ရှင်ကျန်ရိတ်သူတွေကိုအဲ့ဒီနေ့ကဖြစ်ပျက်အကြောင်းကိုမြင်မြန်ပြီး VOA သတင်းတော်ဂျူလီတပ်ဖို့ကတင်ပြထားပါတယ်ကိုငင်းချင်းကပြောပြပေးပါပါရှင်။
ဟဝိုင်းမှာတော့လှပတဲ့နေကလေးတရက်ဖြစ်ခဲ့တာပါ။ဒါပေမဲ့ရုတ်တရက်ကြီးဂျပန်စစ်လေယာဉ်တွေအုပ်လိုက်မိုးကုတ်စဝိုင်းအောက်ကပေါ်လာပြီးအမေရိကန်ပလဲစိတ်ကန်ရေတဲစခန်းကိုဘုံကျဲခဲ့ပါလေ။အလစ်ဝင်တိုက်တာကြောင့်အမေရိကန်2400ကျော်သေဆုံးခဲ့ပြီး1000ကျော်ဒဏ်ရာရခဲ့ပါတယ်။တင်မော18ဆင်းနစ်မြုပ်ပျက်စီးခဲ့ပြီးစခန်းမှာရှိတဲ့လေယာဉ်420ဆင်းမှာ55ဆင်းပဲကျန်ခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်တရက်မှာပဲအမေရိကန်သမ္မတ Franklin Delano Roosevelt ကနိုင်ငံကိုမိန့်ခွန်းပြောခဲ့ပါတယ်။မနေ့ကဒီဇင်ဘာ9ရက်1942ခုနှစ်ဟာအဖြစ်အပျက်ဆိုးကြီးနဲ့တွဲပြီးကြံရိတ်ခဲ့မှာပါလို့ပြောသွားတာပါ။မျက်မြင်သက်သေတွေနဲ့အသက်ရှင်ကြံရိတ်သူတွေကတော့အဲ့ဒီနေ့ကိုကောင်းကောင်းကြီးမှတ်မိနေပါတယ
်။ကျွန်တော်မျက်စိကြည့်ရမြေကြီးပေါ်ကိုကြီးစံနေထိကုန်တာပါ။ဘာဖြစ်မှန်းတော့မသိပ
ါဘူး။ About that time someone shouted dive bombers, dive bombers.
အဲ့ဒီအချိန်လောက်မှာပဲတယောက်អော်ပါတယ်ဘုံကျဲလေရင်တွေဘုံကျဲလေရင်တွေအဲ့ဒီအချိန်မှာစိတ်ထဲမှာတွေးမိတာကငါတော့တေပြီးအသက်ခံရတော့မှာပဲလို့နောက်ပထမဆုံးတွေးမိတာကအမေရေကျွန်တော်ကိုခွင့်လွတ်ပါဒီတစ်ခါတော့လွတ်မယ်မထင်တော့ဘူ
းစစ်သင်္ဘောတွေပေါ်မှာလူ1189ယောက်ကြာဆုံးခဲ့ပြီးတော့တဝက်လောက်ဟာတိုက်ပွဲမှာကျသွားခဲ့တာပါ1980ခုနှစ်ခရဲကအမျိုးသားဥယျာဉ်ရဲ့အစိပ်ပိုင်းဖြစ်လာတဲ့ပစိဖိတ်အမျိုးသားအထိမ့်မတ်အစအဦးတွေက World War II Valor အထိမ့်မတ်နေရာမှာကြာဆုံးခဲ့သူတွေကိုဂုဏ်ပြုထားပါတယ်။တနည်းကိုဧည့်သည်1.8တန်းလောက်ဒီနေရာကိုလာလည်ကြပါတယ
်။ When the Arizona Memorial opened you lined up on the pier
Arizona အထိမ့်မတ်ပြာခန်းဖွင့်တဲ့အခါစိတ်ခံတရားတစ်ခုကလူရန်ရှည်ကြီးကြားတဲ့စောင့်နေတဲ့အချိန်မှာအဓိကကတော့ဗျာအဲ့ဒီကိုသွားတဲ့လမ်းမဆိုရင်ကျွန်တော်လက်မောင်းတစ်လျှောက်ချက်သီးတွေက6လက်မလောက်တောင်းထားလာပါတယ်။
I just think of these guys that trapped down there couldn't get out.
ကျွန်တော်ထင်တာကတော့အဲ့ကလူတွေပိတ်မိသွားပြီးတော့ပြန်ထွက်လို့မရတော့တာပါပဲ။သူတို့ဘာတွေဆွန့်လွတ်ခဲ့တာလဲ။အလွန်ဆိုးဝါးနေတဲ့အခြေအနေတွေအောက်မှာသူတို့ကိုယ့်ဘာသာကိုကယ်တင်ဖို့နဲ့သူတို့ရဲ့တငယ်ချင်းတွေကိုကယ်ထုတ်ဖို့ဘလောက်အကောင်းဆုံးစူးစမ်းအထောက်ခဲ့တယ်လဲဆိုတာတွေဟာပလဲစိကန်ကိုသတိရပါဆိုတဲ့တချင်းလိုပါပဲဗျာ။ကျွန်တော်တို့သတိရ
တယ်။ The song says remember Pearl Harbor. We'll remember.
ဒီနှစ်ဒီဇင်ဘာလနှောင်းပိုင်းမှာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကပထမဦးဆုံးယာရုလက်ရှိဂျပန်ခေါင်းဆောင်အဖြစ်ပလဲစိတ်ကန်းကိုတွားရောက်มาဖြစ်ပြီးသမ္မတအိုဘားမားနဲ့လည်းတွေ့ဆုံมาပါခင်ဗျာ
ကိုငင်းချန်တင်ပြခဲ့တာပါအခုတော့သောရရှင်တွေကိုတည်တဲ့ချင်းလေးတစ်ပုဒ်နဲ့ဖြောပြတင်ဆက်ပေးပါမယ်အဆိုတော့ဆိုးစင်တာထွန်းတီဆိုတဲ့ဆောင်းအမီတချင်းကိုဆက်လက်နားဆင်ကြပါရှင်ဒီလောက်နဲ့ပဲကျေနပ်ကြပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနက်နေခင်ပါရှင် VOA မြန်မာပိုင်းကြာတာပရိနေမနဲ့6နိုင်ကနေ9နိုင်အထိစီစဉ်တွေကိုလိုင်းတိုမီတာ32 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝဲအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာဦးကျော်စင်သာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေအပြင်အမေရိကန်ပြည်ထောင်စုရဲ့အမေရိကန်အစိုးရရဲ့ဒီသဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်မြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
They came up with the idea of altering it after they'd already agreed to it in the first place. So, you know, there's a lot of misinformation.
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအကဲဟောင်းဒီပရစီလာကလပ်ပြောဆိုသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်။ဦးစံမိုးဝေစူးစီးတင်ပြထားပါတယ်ရှင်
။ရိုဟင်ညာတွေအတွက်ကြုံနေရတဲ့ဒုက္ခအပေါ်ဒေါင်ဆန်းစုကြည်ကမတိကြိုးကြုံမပြုတ်ပါဘူးဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့စ်မှာဆောင်းပါရှင်အောင်စောရေးသားထားတဲ့သဘောထားအမြင်ဆောင်းပါကိုထုတ်နှုတ်တင်ပြပေးကြပါမယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ဟာရခိုင်ပြည်နယ်ကမွတ်စလင်ရိုဟင်ဂျာတွေနဲ့အတူတွေးဆညီညွတ်ကြောင်းပြသတဲ့အနေနဲ့သူဥဆောင်ကျင်းပတဲ့ကွာလာလမ်ပူမြို့ကလူထုစီဝေးဝဲမှာဒေါအောင်ဆန်းစုကြည်ကိုစကလုံးပြင်းပြင်းထန်ထန်နဲ့တုံးဆွဲပြီးတော့ပြောဆိုခဲ့ပါတယ်။မြန်မာအစိုးရပြောခွင့်ရသူကမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဖို့မလေးရှားကိုအသိပေးခဲ့ပါတယ်။ဒါကိုနာဂျစ်ကမြန်မာအစိုးရကကျုပ်ကိုမျက်စိမှိတ်ထားစေခြင်းနဲ့ကျုပ်ကိုအတန်မထွက်စေခြင်းမူဆိုပြီးတော့တုံ့ပြန်လိုက်တယ်လို့အာဆီယံပြည်ညမှာဗာရေးထားတယ်လဲဆိုတော့အာဆီယံနိုင်ငံတွေဟာလူ့အခွင့်အရေးကိုတန်ဖိုးထားရမယ်ဒါကိုသူတို့မမြင်ကြဘူးလားထင်တယ်လို့ဘာသာပြန်မနေကြပါနဲ့စသဖြင့်ပြောကြားခဲ့တယ်လို့យေတာထားပါတယ်ဝန်ကြီးချုပ်တယောက်အနေနဲ့ဒီလိုစကားပြောတာဟာလက်ခံနိုင်စရာမရှိပါဘူးနာဂျစ်ဟာတခြားအာဆီယံခေါင်းဆောင်တွေလိုပဲလူခွင့်ရေးကိုဆွမ်းဆွမ်းတမန်ကာကွယ်ဆောင်ရှောက်ခဲ့သူကြီးမဟုတ်ပါဘူးသူဟာအဂတိလိုက်စားမှုတွေနဲ့ဆွဆွဲခံနေရတဲ့နိုင်ငံရေးသမားတယောက်သာဖြစ်ပါတယ်လို့ထောက်ပြရေးသားထားပါတယ်မွတ်စလင်တယောက်ဖြစ်တဲ့နာဂျစ်ဟာတခြားမွတ်စလင်တွေလိုပဲရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့မွတ်စလင်တွေရဲ့ဒုက္ခကိုစိတ်ပူကောင်းစိတ်ပူနိုင်ပါတယ်ဒါပေမဲ့သူ့မှာတခြားနိုင်ငံရေးပါတဲ့ရည်ရွယ်ချက်လည်းရှိနေနိုင်တယ်လို့တန်တရားတွေရှိနေပါတယ်မစ္စတာနာဂျစ်ဟာသူ့နိုင်ငံအတွင်းမှာအမေရိကန်ဒေါ်လာတန်1000ကျော်အလွဲသုံးစားလုပ်မှုနဲ့စုံစမ်းစစ်ဆေးခံနေရတဲ့နိုင်ငံရေးအရှုပ်ရှင်းနဲ့ကြုံနေရသူတယောက်ဖြစ်တယ်ဆိုတာကိုထောက်ပြထားပါတယ်။တိတ်ခါကြဆင်းနေတဲ့နိုင်ငံရေးသမားတယောက်ဟာအများထောက်ခံချက်ပြန်ရအောင်ကြာရှည်အာဏာဆက်လက်ထိန်းသိမ်းထားနိုင်အောင်အကြီးအကျယ်လက်စားထားတဲ့ကိစ္စကိုအာရုံပြောင်းတော့အောင်နာဂျစ်အနေနဲ့အာထုတ်ကြိုးပမ်းတာမျိုးကမဖြစ်နိုင်ဘူးလားလို့မေးခွန်းထုတ်ထားပါတယ်။ပြီးခဲ့တဲ့လကဆိုရင်နာဂျစ်နှုတ်ထွက်ပေးဖို့အတွက်ဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်ကိုရိုင်ဦးဆောင်ပြီးတော့ဆန္ဒပြခဲ့တာကိုလည်းထောက်ပြထားပါတယ်။နိုင်ငံရေးအာဏာအကန့်အသတ်သာရှိတဲ့ဒေါအောင်ဆန်းစုကြည်ဟာအတင်းဆောင်မခံတဲ့ရခိုင်ဒေသကအခြေအနေမျိုးကိုအထူးအာရုံစိုက်စူးစမ်းဖြေရှင်းနေတာပါ။သူမဟာသူတော်စင်တယောက်မဟုတ်တယ်လို့အမှားတွေလည်းရှိနိုင်တာပါပဲလို့យေတာထားပါတယ်။အားလုံးကသူမအပေါ်ပုံချနေကြပါတယ်။သူမကရခိုင်ရေးကိုဦးစားပေးအစ်စ်မှာထားပြီးတော့စူးစမ်းဖြေရှင်းနေပါတယ်လို့ပြောထားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုဒေတာညဉ့်ညံ့ရေးနဲ့တည်ငြိမ်ရေးအတွက်အကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူဆခဲ့သူဖြစ်ပါတယ်။အခုချိန်မှာဒေါအောင်ဆန်းစုကြည်ဟာနှုတ်ဆက်နေပါတယ်။ပြောလိုက်ရင်လည်းဘသူ့အတွက်မှအကျိုးရှိမယ်မဟုတ်ဘူးလို့ယူဆတဲ့အတွက်မပြောတာသာဖြစ်ပါလိမ့်မယ်။ဝန်ကြီးချုပ်နာဂျစ်ခမရရဲ့နိုင်ငံရေးဇက်ရွက်ကိုရှင်းဖို့အတွက်ချနှင်းစရာနေရာလိုနေရင်တခြားနေရာမှာတွားရှာပါမြန်မာပြည်ကိုတော့လာပြီးမပတ်သက်ပါနဲ့ဆိုပြီးတော့သတိပေးခြင်းနဲ့အတူဆောင်းပါးကိုဆုံးသက်ထားပါတယ်အပြည့်စုံကိုဘန်ကောက်ပို့စ်မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတော့တင်ပြကြင်တာကတော့ AYD online စာဆောင်မှာဆောင်းပါးရှင်ကျော်ဖြိုးတာရဲ့မြန်မာစစ်ကောင်းဆောင်ဟာလူအခွင့်အရေးကိုမချိုးဖောက်ပါဘူးဆိုတဲ့အချက်ကိုဆက်လက်စွဲကင်ထားတဲ့အကြောင်းခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူအခွင့်အရေး ချောပမှုတွေဖြစ်ပွားနေပါတယ်ဆိုပြီးတော့နိုင်ငံတကာကနေဆွဆွဲပြောဆိုဝေဖန်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပယ်ချလိုက်တယ်လို့မြမလုံညုံရေးတပ်ဖွဲ့တွေအနေနဲ့ဥပဒေပေါင်းပြင်ပကနေတပ်ဖြတ်တာမရင်းကျင်တာမိရှို့တာတွေလုံးဝမရှိဘူးလို့တနင်္လာနေ့ကပြောဆိုလိုက်ပါတယ်ဒီလိုမျိုးအကြမ်းဖက်တာမျိုးရှိခဲ့ရင်ဥပဒေအရချက်ချင်းအရေးယူမှာဖြစ်တယ်လို့နေပြည်တော်ကရောက်ရှိလာတဲ့မလေးရှားကာကွယ်ရေးဦးစီးချုပ်ကိုပြောလိုက်တာလည်းဖြစ်ပါတယ်မလေးရှားဝန်ကြီးချုပ်နာဂျစ်ကကွာလာလမ်ပူးမှာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့လူမှုစုဝေးပွဲကျင်းပပြီးနောက်တနေ့မှာပဲအခုလိုပြောဆိုလိုက်တာပါနာဂျစ်ကတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေပါတယ်ဆိုပြီးတော့စွပ်စွဲခဲ့တာလို့ရေးသားထားပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအချက်လက်တွေနဲ့သတင်းတွေကိုအတည်ပြုနိုင်မှုအတွက်သတင်းသမားတွေတွားရောက်ခွင့်ကိုအာဏာပိုင်တွေကပိတ်ပင်ထားဆဲဖြစ်ပါတယ်။ HRW လူခွင့်ရေးအဖွဲ့ကဒေးဗစ်မက်တီယဆင်ကတော့အခုလိုတပ်မတော်ကနေညှင်းပယ်နေမယ့်အစားအခြေအနေမှန်ကိုသိအောင်စုံစမ်းခွင့်ပေးတင်တယ်လို့ပြောတဲ့အကြောင်းအစားသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို erawri.com မှာဖတ်ရှုနိုင်ပါတယ်။
ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါအခုတော့အင်္ဂလိပ်စာသင်ခန်းစာလက်ရောက်ပါပြီဒေါ်လာလတ်တန်စီစဉ်တင်ဆက်ထားပါရရှင
်ဒီကိမ့်နဲ့တင်ပြမယ် EDM အသုံးကတော့
suit yourself
ဖြစ်ပါတယ်စာလုံးပေါင်းက suit suit ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတင်တော်ရာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး YOURSELF yourself ကတင်တွေ့တင်းနဲ့ပတ်သက်တာဆိုတော့ squid ဟူရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင်တွေ့တင်တော်ရာကြည့်လို့ပေါ့ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းသဘောမင်းလုပ်ချင်တာလုပ်မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လုပ်ပေါ့လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't trust your friend Tom.But if you want to lend him money, suit yourself.
Kimya me sweet Tom go chin ro sai ma cha bu bya. Da ba me kimya ga tu go ngwe chee chin ne so yin le kimya da bo be bo lo de be ya ba de. U ma go naw ta khaw na sin chi cha ya aw.
I don't trust your friend Tom. But if you want to lend him money, suit yourself.
Lu du u ga tu da bo ne tu lou chin ne tu kaung ne thin na go tu lou me so yin EDM a thong ya tu go be lo byo ma le.
Suit yourself.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါ။အခုတော့ဒီဦးကျော်စန္ဒာရဲ့မြမရေသုံးသက်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့မြမအခက်အခဲများပေါ်ကန်တန်တမန်ဟောင်းအမြင့်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။မြောက်ပိုင်းမဟာမိတ်တွေရဲ့လှုပ်ရက်ဟာစိုးရိမ်ပွေရာကောင်းတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံရုံးအကြီးအကဲဟောင်းပရစ်စလက်ကလပ်ကပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲဒေါ်နယ်ထရမ့်သမ္မတရာဒူးလက်ခံပြီးတဲ့နောက်မြန်မာအမေရိကန်ဆက်ဆံရေးရုတ်တရက်ပြောင်းလဲနိုင်စရာမရှိဘူးလို့လည်းဆိုပါတယ်။ပရစ်စလက်ကလပ်နဲ့ဒီဦးကျော်စင်သာတို့ဆွေးနွေးသုံးသပ်ရမှာမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ Miss Club ကအခုလိုစတင်ဆွေးနွေးထားပါတယ်ရှင်။
ရရှိနေရှင်ရင်းကျောပိတ်ဆို့မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနှင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်မောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်းစည်းကမ်းတွေမလိုက်နိုင်ရုံမကပါဘူးရင်းစည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရန်ရန်အော်ဟစ်ငေါငန်းရန်စတာတွေလှုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြက်ဓာတ်တပြက်ကိုထိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေယဉ်ကျေးတိမ်မွေ့လာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လှိုင်းလိုင်းစီစဉ်မှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-332-3994ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်။စနေနေ့ညဓာတ်ရိုက်လိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ဒါရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။အခုတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်နိုင်ပါပြီရှင်
။ Well, first of all,I wouldn't say that the government has been in
အစိုးရတက်တန်းကတနည်းမပြည့်သေးဘူးဆိုတာပထမဆုံးပြောချင်ပါတယ်။ဒါပေမဲ့အချိန်တိုအတွင်းမှာပဲအောင်မြင်မှုတွေအများကြီးရရှိနေပြီလို့ကျွန်မကတော့ထင်ပါတယ်။ဒါတွေထားပြီးတော့ငြင်းငြင်းရေးဖြစ်စဉ်ကိုကြည့်ကြအောင်ပါ။ NLD မဟုတ်တဲ့ နိုင်ငံရေးရည်မှန်းချက်ကိုစီရှိနေကြတဲ့တခြားအဖွဲ့အစည်းတွေကအခုငြင်းငြင်းဖြစ်စဉ်ကိုတိတ်ပြီးတော့ဝေဖန်ကြပါတယ်။သူတို့ကရလက်ကောင်ချက်ချင်းလိုချင်ကြတယ်။ကျမအမြင်မှာဒါဟာမဖြစ်နိုင်ပါဘူး။ဒီတိုက်ပွဲတွေပြည်ပခန့်တွေဟာနှစ်ပေါင်းများစွာအမြင့်တွယ်လာခဲ့တာပါ။ဒီပြဿနာကိုဖြေရှင်းဖို့အတွက်အ ਨੇ စုံမျိုးဆက်တစ်ဆက်လောက်အချိန်ယူရပါလိမ့်မယ်။အခုပင်လုံညီလာခံပုံစံလုပ်နေတာဟာရှစ်ဆက်သွားဖို့မှန်ကန်တဲ့ပုံစံလို့ထင်ပါတယ်။ဒါပေမဲ့ရှေ့လျခက်ခဲပါလိမ့်မယ်။အခုငြိမ်းချမ်းရေးဖြစ်စဉ်ကိုကြည့်ရင်တိုင်းဒေသလူနည်းစုအဖွဲ့တချို့ဟာတိုက်ပွဲသစ်တွေစတင်နေကြတာတွေ့ရပါတယ်။ဒီအတွက်ကျမအထူးကိုစိုးရိမ်ပါတယ်။သူတို့ကတက်မတော်ကိုအပြစ်တင်ကြတယ်။ရှမ်းနယ်ကချင်မှာတက်မတော်ရဲ့ထိုးစစ်ရပ်ဖို့လိုပါတယ်။ဒါပေမဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့လူနေထူထပ်တဲ့မြို့ပြတွေအထိတိုက်လာတာဟာတိုက်ကိုရက်ဆက်ရကြပါတယ်။ငြိမ်းချမ်းရေးအတွက်လုံးဝအထောက်အကူမဖြစ်စေပါဘူး။ဒါကြောင့်ဒီကိစ္စမှာ NLD နဲ့ဒေါအောင်ဆန်းစုကြည်ကိုအပြစ်တင်မယ်ဆိုရင်မှတ်မှန်ပါဘူး။
ဒီရှမ်းနယ်ကချင်ပြည်သားမှာတက်မတော်ရဲ့ထိုးစစ်ကိုရပ်ဖို့လိုတယ်လို့ပြစီလာဆိုတော့ဒေါအောင်ဆန်းစုကြည်အနေနဲ့ဒီသူ့ရဲ့ငြိမ်းချမ်းရေးဆန္ဒအတိုင်းတက်မတော်လိုက်နာလာအောင်လှုပ်ဆောင်နိုင်မယ်ဆွဲဆောင်နိုင်မယ်လို့ထင်ပါသလား
Well I think the Tetmero will come along on its own if
ဟုတ်ကဲ့တိုင်းရင်းသားတွေကသဘောတူညီချက်တစ်ခုကိုဒီအားလုံးကတပေါင်းတစီတဲ့ပါဝင်လက်ခံကြမယ်ဆိုရင်တက်မတော်ကသူ့အလိုလိုပါဝင်လာပါလိမ့်မယ်တိုင်းရင်းသားတွေကအခုဒီအဲ့ဒီလိုမပါဝင်ကြပါဘူးအားလုံးညှိနှိုင်းထားတဲ့ပြည်လုံးကျွအပြစ်ခတ်ရစဲရေးကိုတိုင်းရင်းသား၈ဖွဲ့၉ဖွဲ့ပဲလက်မှတ်ထိုးကြတယ်ပါဝင်ဆွေးနွေးခဲ့ကြတဲ့ကြံအဖွဲ့တွေကလည်းအခြေခံအဖြစ်သဘောတူခဲ့ကြတာပါဆိုတော့ဆက်လက်ပြီးတော့အပေးအယူလုပ်ကြရမှာပါအထူးသဖြင့်ဒီမြောက်ပိုင်းမဟာမိတ်တွေပါပါဝင်လာရင်တက်မတော်လည်းပါလာမှာပဲလို့ကျမကတော့ယုံကြည်ပါတယ
်ဒါပေမဲ့ပရစီလာအဲ့ဒီလက်မှတ်မထိုးတဲ့အဖွဲ့တွေကအဲ့ဒီ NCA လို့ခေါ်တဲ့ပြည်လုံးကျွတ်အပြည့်အစဲရေးကိုပြန်ပြင်ပေးပါဒီချက်ဒီချက်ကိုဆိုပြီးတော့သူကအဆိုပြုတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကဒီဟာကိုဘာမှပြန်မပြင်ပင်းနဲ့အရင်မူရင်းအတိုင်းပဲထုတ်ပြန်ပြီးတော့လက်မှတ်ရေးတို့ဘုပြန်ခိုင်းနေတာတွေ့ရပါတယ်အဲ့ဒါကြတော့
Well they came up with the idea of altering it after they'd already
ပထမတစ်ချက်ကျွန်မပြောချင်တာကသူတို့သဘောတူပြီးသားအချက်တွေကိုပဲသူတို့ကပြန်ပြင်ရမယ်ဆိုပြီးတော့လှုပ်လာကြတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းမှားတွေကလည်းအများကြီးပါပဲငញ្ញရေးဖြစ်စဉ်စပြီးတဲ့နောက်ဒီအစ်စ်ဖွဲ့စည်းလာတဲ့အုပ်စုတွေလည်းရှိပါတယ်ဒါကဘာသဘောလဲဒီ TNLA AA စတာတွေတခါ MNDAA လည်းပြန်ပေါ်လာပြန်ပါတယ်ဒီပြဿနာတွေကမျိုးစုံပဲကျမအမြင်မှာတော့ဒါတွေဟာငញ្ញရေးဖြစ်စဉ်တွေကအမျက်ထုတ်ဖို့ကြိုးပမ်းနေတာပဲသူတို့ရည်ရွယ်ချက်ကိုအထူးတန်တရားဖြစ်ပါတယ
်ဒီမြောက်ပိုင်းမဟာမိတ်ကိစ္စမှာတရုတ်ရဲ့အခန်းကဏ္ဍရောဘယ်လိုမြင်ပါသလဲတရုတ်ဟာသူတို့နောက်ွယ်ကရှိနေတယ်လို့များဆိုနိုင်မလားကျွန်တော်တို့
I don't think that ChinaIs provoking.
မြောက်ပိုင်းမဟာမိတ်တွေရဲ့မကြသေးခင်ကလှုပ်ရက်တွေဟာတရုတ်ကစွပေးတယ်လို့မထင်ပါဘူး။သူတို့သဘောနဲ့သူတို့လှုပ်တဲ့ကိစ္စသာဖြစ်ပါတယ်။တရုတ်ပါဝင်ပတ်သက်တယ်ဆိုတာကတော့မလွဲမရှောင်သာတဲ့ကိစ္စပါ။ဒီတိုက်ပွဲတွေအားလုံးတရုတ်နယ်စပ်မှာဖြစ်နေတာပါ။ဒုက္ခသည်တွေကလည်းတရုတ်ဘက်ကိုထွက်ပြေးနေကြပါတယ်။ဆိုတော့တရုတ်အကျိုးစီးပွားနဲ့ဆက်ဆက်နေပါတယ်။ဒီနေရာမှာကျွန်မအထင်ပြောရမယ်ဆိုရင်တော့လေဒီတရုတ်အနေနဲ့ကလည်းမြောက်ပိုင်းမဟာမိတ်တွေကိုဒီလိုမျိုးမလုပ်ဖို့ဟန်တာခဲလိမ့်မယ်လို့ဒါကျွန်မကတော့ထင်ပါတယ်ပြီးတော့ဒီတိုက်ပွဲတွေဖြစ်အောင်လှုံ့ဆော်ပေးရလောက်အောင်လည်းတရုတ်အတွက်အကျိုးအမြတ်တစုံတရာရှိလာနိုင်စရာမရှိပါဘူ
းဆိုရင်အခုဖြစ်နေတဲ့ပြဿနာပြည်လဲရေးမှာကောတရုတ်အနေနဲ့တစုံတရာဖိအားပေးနိုင်မဲ့သဘောတွေ့ရပါလားဖိအားပေးနိုင်မဲ့အလားအလာရှိရထင်ပါသလား
Well, I think the government in Naypyidaw has been talking with China all along.
မြန်မာဆိုရကဒီရေးအတွက်တရုတ်နဲ့ဆွေးနွေးမှုတွေလုပ်နေတယ်ဆိုတာကိုတော့သိရပါတယ်။ဒါတွေဟာကောင်းတဲ့လုပ်ရပါပဲ။တရုတ်ဘက်ကလည်းကူညီရမှာဖြစ်ပါတယ်။ဒါပေမဲ့ဒီမြောက်ပိုင်းမဟာမိတ်တွေပေါ်ဖိအားသုံးနိုင်တဲ့အခြေအနေတိတ်မရှိဘူးလို့တော့ထင်ပါတယ
်။ဒီညမှာနောက်တစ်ခုမေးချင်စီရတာကတော့အခုကြံခိုင်ဖုံဖြိုးရေးတို့တိုင်းသားစီလုံးညွှန်ရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့ကဒီရေးဟာအတိုင်းပြည်ရဲ့လုံခြုံရေးအတွက်ကြီးမားတဲ့စင်ကာပူတရားဖြစ်လာနေတယ်။ဒါကြောင့်နိုင်ငံတော်ကကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးခေါ်ပြီးတော့ဒါကိုဆွေးနွေးပါလို့တောင်းဆိုနေကြပါတယ်။သုံးသပ်သူတချို့ကတော့ဒီပါတီတွေဟာစစ်တပ်အတွက်လမ်းကြောင်းပင်းနေတယ်လို့ဆိုနေကြပါတယ
်။ Well, if you consider where those parties came from, of course it is.
ဒီပါတီတွေဘယ်ကလာတယ်ဆိုတာကိုကြည့်ရင်တော့အဲ့ဒီသုံးသပ်ချက်ဟာလုံးဝကိုဖြစ်နိုင်ပါတယ်။ပါတီနှစ်ခုစလုံးစစ်တပ်ကဖန်တီးခဲ့တာပါ။ဆိုတော့သူတို့ကဒီစစ်တပ်အတွက်လမ်းကြောင်းပေးနေတာပါပဲဒါပေမဲ့စစ်တပ်ကခိုင်းလို့ဒီလိုပြောနေရတာလို့တော့ကျွန်မမပြောလို့ပါဘူးဒီကာကွယ်ရေးနဲ့လုံခြုံရေးကော်မတီဆိုတာ2008ဖွဲ့စည်းပုံထဲမှာစစ်တပ်ကထည့်သွင်းရေးဆွဲထားတာပ
ါဒီလုံခြုံရေးအခြေအနေဆိုးတယ်လို့ပြောကြတဲ့အထက်မှာအဆိုးဆုံးအခြေအနေကတော့ရခိုင်ပြည်မြောက်ပိုင်းဘူးစီရောင်မောင်နှောဒေသဖြစ်ပါတယ်အဲ့ဒီဒေသမှာလူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ပွားနေတယ်လို့ဆွဆွဲပြောဆိုမှုတွေရှိနေပါတယ် အစိုးရကတော့ဒါကိုညှင်းဆန်တယ်၊ဒါဟာမဟုတ်ပါဘူးလို့ဆိုပါတယ်။ဆိုတော့ဒီအစိုးရရဲ့ပြောဆိုမှုနဲ့နိုင်ငံတကာအဆိုင်အဝိုင်းတို့ကမ္ဘာမီဒီယာလောကတို့ရဲ့ပြောဆိုချက်တွေနဲ့အကြမ်းမှပြစီတာဘယ်လိုမြင်ပါလဲဒါ
Well it's very hard to tell what the truth is.If they don't allow
Okay, ကျမအမြင်ကတော့ဒီလူတွေကိုအဲ့ဒီဒေတာစီတွားရောက်ခွင့်မပြုရင်ဒေတာကန်နေနဲ့တွေ့ဆုံမေးမြန်းပြောဆိုခွင့်မပြုရင်ဘာဖြစ်နေလဲဆိုတာအတိအကျပြောဖို့ကတော့တိတ်ခတ်ပါတယ်။အခုကိုဖီအန်နန်ကိုမောင်တော်တွားခွင့်ပြုတာတိတ်ကောင်းတဲ့လက္ခဏာတစ်ရက်ပါပဲ။ဒါဟာဖွင့်ပေးလိုက်တဲ့သဘောပါပဲ။ဒါပေမဲ့အစိုးရအနေနဲ့အဲ့ဒီမှာပို့ပြီးတော့ပွင့်လင်းမြင်သာမှုရှိအောင်ဖန်တီးပေးဖို့လိုမယ်လို့တော့ကျမကထင်ပါတယ်။အခုမှားယွင်းတဲ့ကောလာဟာလတွေပြန့်နှံ့နေတာအမှန်ပဲဖြစ်ပါတယ်။ဒါတွေကိုတိုက်ဖြတ်ခြင်းနဲ့ဆိုရင်လာရောက်စုံစမ်းနိုင်အောင်လို့ဖွင့်ပေးတင်ပါတယ်။အဲ့ဒီဒေတာအခြေအနေကိုစုံစမ်းစစ်ဆေးပြီးတော့အစီရင်ခံဖို့ကော်မရှင်တရက်လည်းဖွဲ့စည်းပေးလိုက်တယ်လို့သိရပါတယ်။ပေါ်ထွက်လာမယ့်အစီရင်ခံစာကိုစောင့်ကြည့်ရပါလိမ့်မယ်။ဒါပေမဲ့အရင်အတွေ့အကြုံတွေအတိုင်းပြောရမယ်ဆိုရင်တော့ဒီကိစ္စအများပြားဟာဆူဆူဝါဝါပုံကြီးချဲ့ထားတယ်ဆိုတာကိုတွေ့ရပါတယ်။ဒါဟာကောလာဟလသမားတွေကလှုပ်ကြံဖန်တီးပြီးတော့နိုင်ငံတကာသတင်းလောကထဲကိုထည့်ပေးကြပါတယ်။ဒီလိုနဲ့ဟုတ်တရောင်ရောင်ဖြစ်သွားတော့တာပါပဲ။ဆိုတော့တကယ်အချက်လက်ကိုပဂရီအခြေအနေကိုစုံစမ်းစစ်ဆေးနိုင်အောင်လို့ဒီအစိုးရကခွင့်ပြုလိုက်မယ်ဆိုရင်တော့ထင်ချင်းနဲ့ပြောဆိုမှုတွေအမြန်ဆုံးပျောက်ကွယ်သွားပါလိမ့်မယ
်။ Coffee and Commission အနေနဲ့ကတော့ဒီလိုကောလာဟလတွေပြန့်နှံ့နေတဲ့နိုင်ငံတကာသတင်းလောကကလူခွင့်ရေးလှုပ်ရှားသူတွေရဲ့အပေါ်မှာဩဇာသက်ရောက်မှုရှိရမယ်ထင်ပါလား
။ Well, I think the Coffee and Commission would bring some balance.
ကိုဖီအန်နန်ကော်မရှင်အနေနဲ့ရှိနေတဲ့တစ်ဖက်သက်ဆွဆွဲပြောဆိုနေမှုတွေကိုမျက်မျှတတဖြစ်စေနိုင်နိုင်မယ်လို့တော့ကျွန်မထင်ပါတယ်ဟုတ်ပါတယ်ဒါကြောင့်လည်းဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ကိုဖီအန်နန်ကော်မရှင်ဟာနိုင်ငံတကာအတိုင်းဝိုင်းစီရောက်ရှိနေတဲ့သတင်းတွေကိုမျှတမှုရှိအောင်စွန့်ဆောင်နိုင်မယ်လို့မျှော်လင့်ပြီးတော့ဖွဲ့စည်းပေးခဲ့တာဖြစ်ပါလိမ့်မယ
်ပစီလာရဲ့နောက်တစ်ခုမေးချင်တာကတော့မြန်မာပြည်သူတွေအများစုနဲ့မကပါဘူးတပြည်လုံးကစိတ်ဝင်စားနေတဲ့ကိစ္စတစ်ခုဖြစ်ပါတယ်အဲ့တော့ Donald Trump သမ္မတရာထူးကိုလက်ခံပြီးမြန်မာနိုင်ငံဆိုင်ရာမူဝါဒဘယ်လိုဖြစ်လာမလဲဆိုတာပဲဖြစ်ပါ
တယ် Well I think a lot of Americans are interested in that too. I would imagine that we're not going to see any change
in the American နေအများပြားကလည်းအလားတူဒါကိုပဲစိတ်ဝင်စားနေကြတာပါဒီနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးမှာလောလောဆယ်ဒီအပြောင်းလဲတစုံတရာတွေ့ရလိမ့်မယ်လို့တော့ကျွန်မတော့မထင်ပါဘူးဘာကြောင့်လဲဆိုတော့အစိုးရတည်တက်လာရင်တခြားဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စတွေကအများကြီးရှိသေးတယ်လေပြီးတော့ဒီအရှိအလယ်ပိုင်းပင်လယ်ကွေးဒေသအီရတ်စတဲ့ကမ္ဘာ့ကျန်နေရာတွေမှာအရေးတကြီးဖြစ်နေတဲ့ကိစ္စတွေအများကြီးပါပဲနောက်တစ်ခုဒီမြန်မာအမေရိကန်နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးဟာဗန္ဓာရေးကဏ္ဍပိတ်ဆို့တန်းခတ်မှုတွေကိုရုပ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းဒီအင်မတန်တည်ငြိမ်တဲ့လမ်းကြောင်းကိုရောက်ရှိနေပါပြီအဲ့ဒီနောက်ဒီရှေ့ဆက်ဆောင်ရွက်ဖို့ဟာနှစ်နိုင်ငံဆွေးနွေးညှိနှိုင်းရေးအဖွဲ့တစ်ခုကိုလည်းဖွဲ့စည်းထားပြီးပါပြီအခက်အခဲတွေကိုကင်တွယ်ဖြည့်ရှင်းဖို့အတွက်ပါဒါကြောင့်ဒီမီဒီယာတွေပေါ်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အော်ဟစ်နေစရာလည်းမရှိတော့ပါဘူးဆိုတော့ဒီအမေရိကန်အစိုးရထိပ်ပိုင်းတွေအနေနဲ့ပေါ့လေအပြောင်းလဲရှိရှိမရှိရှိရှိဒီမြန်မာအမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာပုံမှန်လမ်းကြောင်းအတိုင်းဆက်ပြီးသွားလိမ့်မယ်လို့တော့ကျွန်မကတော့ယုံကြည်ပါတယ်ရှင
့်ဟုတ်ပြီပရက်စတာဒီနေ့မှာဒီနှစ်နိုင်ငံဆက်ဆံရေးဆိုတာတဲ့ဒေတာတစ်ခုလုံးအထိချက်တွင်ပြီးတော့ကြည့်မယ်ဆိုရင်တော့ခင်ဗျာဥပမာအာဆီယံကိစ္စတရုတ်ကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေကိုထက်တွက်လာမယ်ဆိုရင်မြန်မာအမေရိကန်ဆက်ဆံရေးကိုဘယ်လိုရိုက်ခတ်အောင်မထင်ပါလဲ
Well I think that's a bigger question and I can't really answer it yet it really depends upon how the new
ဒါကပို့ပြီးတော့ကြီးကျယ်တဲ့မေးခွန်းဖြစ်ပါတယ်ကျွန်မအနေနဲ့မဖြေနိုင်သေးပါဘူးတက်လာမဲ့သမ္မတအသင်းရဲ့အစိုးရတဲ့အပေါ်မူတည်ပါလိမ့်မယ်သူတို့ကဒီတရုတ်နဲ့ဘယ်လိုဆက်ဆံလာမလဲကျမတို့ရဲ့အရှေ့အာရှမဟာမိတ်တွေဖြစ်ကြတဲ့ဒီတောင်ကိုရီးယားနဲ့ဂျပန်တို့နဲ့ဘယ်လိုဆက်ဆံလာမလဲဒါအပြင်ဒီဖိလစ်ပိုင်သမရလုံနေပုံကိုလည်းစောင့်ကြည့်နေရပါတယ်ဒါဟာလည်းအပြတ်မပြောနိုင်သေးတဲ့ကိစ္စပါမြန်မာနဲ့ဓာတ်ရိုက်မပတ်သက်သေးပေမဲ့အာဆီယံနဲ့ပတ်သက်လို့ကတော့အပြောင်းလဲတချို့ဖြစ်လာနေပါပြီသမရတစ်တက်လာပြီးသမရတစ်တယောက်တက်လာပြီး2လ3လအတွင်းတစ်ခုခုဖြစ်တတ်တာကတော့အစင်လာပါပဲအစိုးရတရဲ့ဆုံးဖြတ်ချက်ချတဲ့ရန်ရာကိုစမ်းသပ်မှုတွေလို့ပဲဆိုရပါလိမ့်မယ်။ George W. Bush သမ္မတဖြစ်ခါစားကဆိုရင်တရုတ်နဲ့ပြဿနာတက်ခဲ့ရတာရှိပါတယ်။နောက်ကျမှပြည်လည်သွားခဲ့တာပါ။ဒီလိုသွေးရိုးဆန်းတဲ့ပြဿနာတွေကအများအန်းရှိတတ်ပါတယ်။ဆိုတော့ကျမတို့အနေနဲ့ကအစိုးဆုံးအခြေအနေအတွက်ထိုင်ကုန်ခပတ်ကိုမြင်မြင်စီးထားရပါလိမ့်မယ်။အခုလောလောဆယ်မှာ TPP လို့ခေါ်တဲ့ Pacific တစ်ဖက်တစ်ချက်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ပြတ်သွားရတာဟာ American Piran Suna de Qua, Arima, Pubang, Pawin, Chinduri, Twe, Chimare, some show mutia, Pepare.
Tabimateo, Dodo Chimare, Omnimu Popesha.
Yeah, I mean, it plays into China's hands, there's no question about it. Now they're moving ahead very rapidly. Hobari, Hobari.
Detail say danger, Pitwarapo, Mesia Mluau. A cool throw, say danger, the Gondway, the Bodu Nijago, throw a sortilian, celebrate low sound Nibabi. Tabime, Jamaru, Alon, Dragado de Kego, some show muare. Below Pilla Omlesura, Santi Yamaboshin.
Uchos and I yet Yamay don't that Jago Nasingara Pipare. A good old young Gia season good in Sepiba, Mehdiba Maro. American Nigan, the Georgetown Tegaduma, Gangan and Sayan, Tapem, Harbour, Din and Denny, my ain't tango yet Mingo Nasingabame, Mamupu season in Set Tavareshe.
ရောမြန်မာနိုင်ငံမြို့သမီးများမှာတန်းလို့ညီတို့ခွင့်ရရှိတဲ့အဲ့လိုထင်ပါတယ်ဒီဟိုတိုးတက်နိုင်ငံနိုင်ငံဒီမှာကြည့်လိုက်မယ်ဆိုလို့ရှိရင်မြို့သမီးတွေကကုမ္ပဏီတွေဟိုဥဆောင်ရုံတွေမကပဲနိုင်ငံတွေကဥဆောင်နေရတော့တွေ့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဘင်္ဂလီတွေတော်တော်များများကသူတို့ secretary job တို့ office assistant job တို့လုပ်နေရင်ဂျင်းနဲ့မဲလို့ထင်နေကြရပြီးတော့အိမ်ထောင်ပြူတာကိုကလေးရှိလာမယ်ဆိုလို့ရှိရင်ကလည်း အင်းဟာသူတို့ရွေးချယ်တာမဟုတ်ဘဲနဲ့ဆိုဆိုက်တီကလူမှုတိုင်းဝိုင်းကပြောလို့လောက်ရမှာမျိုးဖြစ်နေတာမဖြစ်တင်ပါဘူးမျိုးသမီးတွေကသူတို့ပြောဆိုပိုင်ခွင့်ရှိတယ်နေပြီးခါကြတော့သူတို့ဘာလုပ်ချင်တာလဲပညာသင်ချင်တယ်ဆိုလဲပညာသင်ခွင့်ရှိတယ်နေပြီးအလုပ်ဆိုလို့ရှင်နေဒီအလုပ်လုပ်ချင်တယ်ဆိုလို့ရှင်နေလုပ်ခွင့်ရှိတယ်နေပြောရေးဆိုပြောခွင့်ဆိုခွင့်ရှိတယ်နေသူတို့ဘဝမှာဘာဖ ယူလာမယ်ဆိုလို့ရှိရင်အမျိုးသားတွေရဲ့ခွင့်ရေးတွေကိုချိန်ချောက်တို့ဖြစ်လာနိုင်ပါတယ်ဒါပေမဲ့အဲ့လိုမျိုးဆိုလို့ရှိရင်ကမျိုးသမီးတွေပို့ပြီးတော့ပါဝင်နေလို့ရှိရင်ကပြင်ဆင်မှုတွေပိုများလာပြီးခါကြတော့နိုင်ငံတကာပို့ပြီးတော့ပညာသင်ယူကြမယ်ဟို skills တွေထပ်ပြီးတော့သင်ယူကြမယ်အဲ့ဒါဆိုလို့ရှိရင်ကနိုင်ငံရော company တွေရောဘယ်ဟာမဆိုပို့ပြီးတော့တိုးတက်လာမှာပဲလူကိုယ်တိုင်ကလည်းတိုးတက်လာပို့အခွင့်အရေးပို့ပြီးတော့ရှိသွားတာပေါ့ဒါပေမဲ့အဲ့လိုမှမဟုတ်ဘဲနဲ့မျိုးသမီးတွေကိုအိမ်မှာပဲဟိုချက်ပြုတ်ကလေးထိန်းမယ်လှုပ်ခိုင်းထားမယ်ဆိုခါကြလို့ရှိရင်မျိုးသားတွေကလည်းဘာမှပြိုင်ဆိုင်မရှိရဲ့အတွက်ကြောင့်မလို့သူတို့ဟာသူဒီအိမ်မဲ့ဒီအိမ်မဲ့ဆက်နေသွားမယ်ဆိုလို့ရှိရင်နိုင်ငံတိုးတက်ဖို့ကလည်းခွင့်ရနေပါလာမယ်မျိုးသားတွေကလည်းအမျိုးသမီးတွေကိုခွင့်ရပို့ပေးတဲ့နေဟိုအင်ကမ်ကြပြီပဲဖြစ်ဖြစ်ကိုယ့်ရဲ့မောင်နှမညီမပဲဖြစ်ဖြစ်အမီးပါအမီးပဲဖြစ်ဖြစ်သူတို့ဘာလိုချင်လဲဘာလုပ်ချင်တာလဲဆိုရဲဟာကိုမေးပြီးရောကူညီပေးတဲ့လို့ထင်ပါတယ်ဟိုအိမ်မှာပဲနေတဲ့နေအိမ်မှာပဲနေရမယ်လို့မဟုတ်ပဲနဲ့ဒီခါကျတော့ဟို secretary job နဲ့ပဲကြီးနိုင်မယ်ဆိုတာလည်းမဟုတ်ပဲနဲ့ပညာထပ်သင်ခြင်းနဲ့ဆိုရဲ skill ထပ်သင်ခြင်းနဲ့ဆိုရဲသင်ဖို့ကူညီပေးတဲ့လို့ထင်ပါတယ်အဲ့မှာနိုင်ငံတကာအကုန်လုံးတိုးတက်လာမှုအမျိုးသမီးတွေကလည်းကိုကိုပြောခွင့်ဆိုခွင့်ရှိရဲဆိုတော့မမေ့သင့်ပါဘူးကိုဘွားကဘာလို့ရှင်းတာလဲဆိုတော့ကိုကဆုံးဖြတ်ပင်ခွင့်အရှိဆုံးပါပဲဒီမှာဆိုလို့ရှင်အဲ့လိုကိုဘာလို့ရှင်းတာလဲကိုဘာပြောရှင်းတာလဲဆွေးနွေးဝေးရီမှာဆိုလို့ရှင်ကိုယ်တိုင်ဝင်ပြောတာကိုမဟောင်းမရှုံကြဘူးအကုန်ကအားပေးသင့်တယ်အဲ့လိုမျိုးလဲဖြစ်လာသင့်တယ်လို့ထင်ပါတယ်ညီမနိုင်ငံတိုးတက်လာမယ်ဆိုခါကြလို့ရှင်အဲ့ဒီဟာမှာလဲပို့ပြီးတော့တိုးတက်လာနိုင်မှာပါမဟုတ်လို့ရှင်ကဒီနိုင်ငံငါချားမျိုးသမီးတွေမျိုးသမီးစုမပါဘင်းနဲ့ဖြစ်နေမှာပေါ့အဲ့လိုမျိုးကြောင့်မလို့မျိုးသမီးတွေကိုလည်းအခွင့်အရေးပို့ရလာဖို့အတွက်ကြောင့်မလို့ပို့ရလာဖို့အတွက်ကိုအမျိုးသားတွေကလည်းကူညီပေးပြီးခါကြတော့ရှိသမျှအမျိုးသမီးကလည်းအမျိုးသမီးချင်းချင်းကိုဖေးမကူညီပြီးရောခါကြတော့နိုင်ငံရောတိုးတက်လာအောင်မျိုးသမီးတွေရဲ့ဘဝနေထိုင်ရေးလည်းပို့ပြီးတိုးတက်လာအောင်ကူညီပေးသင့်တယ်လို့ထင်တယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။ ိုင်းစစ်သွေးကြတွေတိမ်းထားတဲ့မိုးဆူးမြို့လွတ်မြောက်ရေးအတွက်အလင်းအမြန်လှုပ်ဆောင်နေကြပါတယ်မဟာမိတ်တပ်တွေရဲ့အပြေအဝထောက်ပံ့မှုရတာတဲ့အီရတ်လုံညုံရေးတပ်တွေဟာမိုးဆူးမြို့လွတ်မြောက်ဖို့ IS တပ်တွေခုခံနေတဲ့ကြားကပဲရက်ွက်တစ်ခုချင်းစီကိုထိုးစစ်ဆင်တိုက်ခိုက်ပြီးမြို့တွေကျေးရွာတွေအတော်များများကိုသိမ်းပိုက်ခဲ့ပြီးဖြစ်ပါတယ်2014ခုနှစ်ကတည်းက IS အဖွဲ့ရဲ့အုပ်ချုပ်မှုအောက်မှာရောက်ခဲ့တဲ့မိုးဆူးမြို့မှာလူဦးရေပြန့်မြတသန်းခွဲလောက်နေထိုင်တာဖြစ်ပါတယ်မြို့ကန်တွေကို IS တပ်တွေကလူသားဒိုင်းတပ်ဖွဲ့အုံပြုရင်းသူတို့ကိုစန့်ကျင်မဲ့ရဲသားတွေရဲ့လှုပ်ရှားမှုကိုထိန်းချုပ်လာခဲ့တာဖြစ်ပါတယ်မိုးဆူးမြို့လွတ်မြောက်ရေးလှုပ်ဆောင်ရတဲ့အဓိကရည်ရွယ်ချက်ဟာရဲသားတွေရဲ့အသက်ကိုအကာအကွယ်ပေးနိုင်ဖို့ပဲဖြစ်တယ်လို့ IS ဖွဲ့ကိုဓာပြန်တိုက်ခတ်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ဆိုင်ရာသမရရဲ့အထူးကိုယ်စားလှယ်ဘရက်မက်ဂတ်ကပြောပါတယ်အဲ့လိုပဲလုံညုံရေးတပ်ဖွဲ့ဝင်အားလုံးကိုအီရတ်ဝန်ကြီးချုပ်ဟိုင်ဒါအဘာဒီကညွှန်ကြားထားတာဖြစ်ကြောင်းအရသားတွေကိုလူသားတိုင်းအဖြစ်သုံးနေတဲ့ရန်သူ IS အဖွဲ့နဲ့ရင်ဆိုင်နေရခြင်းဖြစ်ကြောင်း IS တပ်ဖွဲ့တွေလမ်းဖြတ်ကူးတဲ့အခါဖြစ်ဖြစ်မိသားစုဝင်တွေကိုတွားတွေ့တဲ့အခါဖြစ်ဖြစ်အရသားတွေကိုလူသားတိုင်းအဖြစ်အသုံးပြုလို့ရှိသလိုအသေးခံဘုံတွေချိတ်လွယ်ထားရင်အရသားတွေရဲ့နေအိမ်ထဲမှာပုံအောင်နေတတ်ကြကြောင်းဒီလိုရက်ဆက်ကြမ်းကြုတ်တဲ့ရန်သူတွေရှိနေတာကြောင့်လဲဒီလွတ်မြောက်မှုစစ်စင်ရေးအတွက်အချိန်ယူရမှာဖြစ်ကြောင်းမက်ဂတ်ကပြောပါတယ်ကျွန်တော်တို့အနေနဲ့အရသားတွေရဲ့အသက်ကိုကာကွယ်ပေးနေပါတယ် IS သွေးကြွတွေကိုသာအတိအကျပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်လေကြောင်းစစ်စင်မှုတမိုင်းမှာလဲဒါဟာပြစ်မှတ်ကိုအတိအကျဆုံးထိမှန်နိုင်စေတဲ့တိုက်ခိုက်မှုမျိုးဖြစ်ပါတယ်အခုထိလေကြောင်းတိုက်ခိုက်မှု 16,000 ရှိနေပြီးစစ်သမိုင်းမှာဒီလောက်တိကျတဲ့လေကြောင်းစစ်ဆင်မှုမျိုးအရင်ကမရှိခဲ့ပါဘူးဒီတိုင်းဆက်လုပ်သွားမှာဖြစ်ပေမဲ့အခက်အခဲတွေတော့ရှိနေမှာပါအချင်းကြီးကောင်းတဲ့နေ့ရှိသလိုဆိုးတဲ့နေ့လည်းရှိနေပြီးခုချိန်ထိစစ်ဆင်ရေးတစ်ခုလုံးခြုံကျင်ရင်တော့မှန်းထားတဲ့အတိုင်းဖြစ်နေပါတယ်လို့ Brad Maggot ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထားမှန်အသိပေးအပ်ပါတယ်။ဂျာတာပရေးမနစ်မနစ်ဒီရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ဂျာတာပရေးညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကြီးညာပေးပါမယ်ရှင်။
အမေရိကန်ယူကောက်ခံသမ္မတဒေါနယ်ထရမ့်ကနဗန်းဖွဲ့အုပ်ချုပ်ရေးအရာရှိဟောင်းလင်ဒန်မက်မဟန်ကိုအသေးစားစီးပွားရေးဆိုင်ရာစီမံခန့်ခွဲမှုအဖြစ်ရွေးချယ်လိုက်တယ်လို့ဇီဝလောင်စာထုတ်လွှင့်မှုကိုပံ့ပိုးပေးနေသူရှေ့နေစကော့ပရစ်ကိုတဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့အကြီးအကဲအဖြစ်ရွေးချယ်လိုက်ပါတယ်။အကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းဆိုင်ရာပြဿနာများပြားပြီးရှုပ်ထွေးလာတဲ့အမိမေလုံခြုံရေးဝန်ကြီးဌာနအတွက်တော့အငြင်းစားရေးတဲ့ဗိုလ်ချုပ်ကြီးဂျွန်ကယ်ရီကိုရွေးချယ်လိုက်ပါပြီ။နေတိုးဖွဲ့ရဲ့ခေါင်းဆောင်အတွင်းမှုချုပ်ဗိုလ်ချုပ်ကြီးယန်စတိုတန်ဘတ်ကရုရှားနိုင်ငံပေါ်မှာချက်မှတ်ထားတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဆက်လက်ပြီးထားရှိဖို့အတွက်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းနေပါတယ်။ဘရပ်ဆဲလ်စ်မှာကျင်းပတဲ့ NATO အဖွဲ့နိုင်ငံချင်းဝင်ကြီးတွေရဲ့နှစ်ရက်ကြာအစည်းအဝေးအပြီးမှာအခုလိုတိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံက IS စစ်သွေးကြွအဖွဲ့မှာခေါင်းဆောင်ပိုင်းတချို့ထွက်ပြေးနေတာတွေ့ရပြီးဆီးရီးယားတပုံတွေထိန်းချုပ်ထားတဲ့နေမြေရဲမှာမကြာသေးခင်ကပေ IS ထိတ်တန့်တက်မှုနှုတ်ထွက်ပြေးသွားခဲ့တယ်လို့ဒေတာကန်တွေနဲ့စောင့်ကြည့်အဖွဲ့ကနေပြောကြားလိုက်ပါတယ်။တူနီရှားကနေရောက်လာတဲ့ထိတ်တန့်တက်မှုတွေနဲ့အီဂျစ်ဘက်ကလာတဲ့တချို့နောက်လိုက်တွင်ဟာဆီးရီးယားက IS အဖွဲ့ရဲ့မြို့တော်ဖြစ်ခေါ်ဆိုတဲ့ရက်ကာမြို့ကိုဆွန့်ခွာပြီးဆီးရီးယားအနောက်မြောက်ပိုင်းကတပုံတွေထိန်းချုပ်ချထားတဲ့အစ်ဒလစ်မြို့စီကိုထွက်ပြေးသွားကြတာဖြစ်ပါတယ်။တချိန်တည်းမှာပဲဆီးရီးယားနိုင်ငံအလက်ပိုမြို့မှာအဖြစ်ခတ်တွေချက်ချင်းရက်ဆဲဖို့အမေရိကန်ဥဆောင်တဲ့ညံပောင်းအဖွဲ့ကနေတောင်းဆိုလိုက်ပါတယ်မြို့ရင်းပိတ်မှုနေသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးတာတွေကိုနှောက်ယှက်ဖို့ကြိုးစားမှုနဲ့လည်းရုရှားတွေကိုအပြစ်တင်လိုက်ပါတယ်အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းဆူမထရာကျွန်းထိပ်ဖြားအာချဲပြည်နယ်ထဲမှာလူပေါင်း69ဦးသေဆုံးခဲ့ရတဲ့ပြင်းထန်တဲ့ငလျင်လှုပ်ခတ်ခဲ့တဲ့နောက်ပိုင်းဗုဒ္ဓဖူးနယ်မှာအင်ဒိုနီးရှားအာဏာပိုင်တွေကအဲ့ဒီဒေသကိုသတင်းနှစ်ပတ်ကြာအရေးပေါ်အခြေအနေဖြစ်နေကြညာလိုက်ပါတယ်
။သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကြညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးအင်ဂျင်နီယာကတော့နယ်လ်ဆန်လိုပတ်စ်ဖြစ်ပါတယ်။ကြာတာပရင်းနဲ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖောင်ပါ။
This program has come to you from the Voice of America, Washington.